Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းအခါသမယရွှင်လန်းချမ်းမြေကြပါစေရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်အောက်တိုဘာလ5ရက်တနင်္လာနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line တိုမီတာ24 32နဲ့49တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာ engine နိုင်ပ
ါမင်္ဂလာနက်ခင်းပါခင်ဗျာ။အခုနောက်ခင်မှာကြားရမယ်ထူးခြားတဲ့သတင်းတွေကတော့လူပေါင်း22ယောက်တေဆုံးခဲ့ရတဲ့အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကဆေးရုံတစ်ခုကိုအမေရိကန်ကနေလေကြောင်းကနေတက်ခတ်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အပြည့်အဝစုံစမ်းစစ်ဆေးမှုတွေပြုလုပ်သွားမယ်ဆိုပြီးတော့အမေရိကန်ကာကွယ်ဝန်ကြီးကပြောဆိုလိုက်ပါတယ်ရုရှားကစီးရီးယားနိုင်ငံမှာရှိတဲ့တပုံတွေကိုတက်ခတ်နေတာမှာအောင်မြင်ခဲ့ရင်စစ်ပွဲဟာအရှိလေပိုင်းကိုကူးဆက်သွားနိုင်တယ်ဆိုပြီးတော့စီးရီးယားသမ္မတဘာရှောအာဆာကပြောဆိုလိုက်ပါတယ်ဒီလိုသတင်းနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူကျွန်တော်ဆံမွေကြီးညာသွားမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်အဲ့ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားဆင်ရပြီးနောက်မှာတော့
ကျမအနေနဲ့ကတော့တိုင်းသားတဲ့ဟိုအာမပါဝင်လို့ဘယ်လိုပုံစံနဲ့ပါဝင်နိုင်မလဲပေါ့လေဘာချီလဲဆိုတော့အရင်ကတော့ဒီလို့မသုံးဖက်
ဒါကတော့အောက်တိုဘာလ15ရက်နေ့မှာအပြစ်အခက်ရဆဲရေးစာချုပ်အတွက်ပါဝင်လက်မှတ်ရေးထိုးမဲ့ KNU နဲ့ဆက်သွယ်မေးမြန်းထားတာကိုအပြည့်အစုံနားဆင်ရမှာပါ။အဲ့ဒီနောက်တင်ဆက်မဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမှာတော့နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌအမှုပညာရှင်ကျော်သူရဲ့ရွေးကောက်ပွဲပေါ်သဘောထားကိုလည်းကြားဖို့ရှိပါတယ်။အဲ့ဒီနောက်မြန်မာပြည်ကပေးစာများအစီအစဉ်နဲ့အတူအခြားအဖက်စင်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့ကိုရဲကောင်တို့ကပြောပြမှာပါရှင်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဆေးရုံတစ်ခုကိုအမေရိကန်နိုင်ငံကနေလေကြောင်းကတက်ခတ်ခဲ့တဲ့အတွက်လူပေါင်း22ယောက်တေဆုံးခဲ့ရတယ်ဆိုတဲ့ဖြစ်ရပ်ကိုပွင့်လင်းမြင်သာပြီးတော့အပြည့်အဝစုံစမ်းစစ်ဆေးမှုပြုလုပ်သွားမှာဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်အခုလိုအာဖဂန်နစ္စတန်နိုင်ငံကကွန်ဒူးစ်မြို့မှာရှိတဲ့ဆေးရုံကိုတက်ခတ်မှုအပေါ်နိုင်ငံတကာကျန်းမာရေးကူညီဆောင်ရွက်မှုပေးနေတဲ့ MSF နေစည်းမချဆရာဝန်များအသင်းကပြစ်တင်ဝေဖန်လိုက်ပါတယ်ဆေးရုံအတွင်းကိုတာလီဘန်တိုက်ခိုက်ရေးသမားတွေကပိတ်ခတ်ခဲ့ကြတယ်ဆိုပြီးတော့အာဖဂန်တာဝန်ရှိသူတွေကပြောဆိုနေမှုအပေါ်မှာလည်း MSF အဖွဲ့ကညှင်းဆိုနေပါတယ်ဒီဆေးရုံနဲ့ပတ်သက်ပြီးတော့ရရှိထားတဲ့သတင်းအချက်အလက်တွေဟာရှုပ်ထွေးမှုဖြစ်နေပြီးတော့အချက်အလက်တွေကိုအခြေခံပြီးတော့သာလှုပ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းဒီဒေတာအတွင်းဆေးဝါးနဲ့ကျန်းမာရေးဆိုင်ရာအကူအညီတွေပေးဖို့လည်းညွှန်ကြားထားတဲ့အကြောင်းကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်စနေနေ့ကတိုက်ခိုက်မှုအတွင်းဆေးရုံဝန်ထမ်း12ယောက်နဲ့လူနာ17ယောက်တေဆုံးခဲ့ရတယ်ဆိုပြီးတော့ကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့အဖွဲ့ကပြောပါတယ်တေဆုံးသူတွေထဲမှာကလေးတွေလည်းပါဝင်တယ်လို့ဆိုပါတယ်အဲ့ဒီဘုံကျဲတက်ခတ်တဲ့လုပ်ရဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ဆေးရုံဝင်အတွင်းကနေလှမ်းပြီးတော့ပြစ်ခတ်တက်ခတ်မှုတွေပြုလုပ်တာမျိုးရှိတယ်ဆိုတာကိုလည်းဘေးဆေးရုံအမှုတန်းကမှပြောဆိုတာမျိုးမရှိဘူးလို့ဆိုပါတယ်အာဖဂန်နစ္စတန်ပြည်ထောင်စုဝန်ကြီးဌာနကတော့အရေးအတွက်10ယောက်ကနေ15ယောက်ထိရှိတဲ့တပုံတွေဟာဆေးရုံအတွင်းမှာခိုးနေတယ်လို့ဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံရဲ့မြောက်ပိုင်းကွန်ဒူးစ်ခရိုင်ယာယီအုပ်ချုပ်ရေးမှူးဖြစ်တဲ့ဟမ်ဒူလာဒနီရှီကဆေးရုံဝင်းရဲ့တရားရဂိုင်းနှုံးကိုတာလီဘန်တပုန်ကအတုံးချနေတာဖြစ်တယ်လို့ဝါရှင်တန်ပို့သတင်းစာကိုပြောဆိုလိုက်ပါတယ်ဆေးရုံမှာကြေပြောတဲ့ခြံဝင်းကြီးရှိပြီးတော့အဲ့ဒီထဲမှာတာလီဘန်တွေကနေရာယူထားတာဖြစ်ပါတယ်အခုလိုတုံ့ပြန်တိုက်ခတ်မှုမပြုတ်လို့ခင်အဲ့ဒီနေရာကနေလှမ်းပြီးတော့ပြစ်ခတ်တိုက်ခတ်မှုတွေပြုလုပ်တာကိုတီးခံနေကြရတာလို့ဆိုပါတယ်နေစည်းမချဆရာဝန်များအဖွဲ့ကတော့ကွန်ဒူးစ်မြို့ကနေပြန်လည်ထွက်ခွာနေပြီလို့လည်းပြောဆိုလိုက်ပါတယ်ခင်ဗျာ
ရုရှားနိုင်ငံဟာဆီးရီးယားဆိုးရွားကိုဆန့်ကျင်တဲ့တပုံအဖွဲ့တွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်နေတာဟာမအောင်မြင်ခဲ့ရင်အရှိလေပိုင်းဒေသတစ်ခုလုံးပျက်စီးသွားလိမ့်မယ်လို့ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်ရုရှား၊အီရန်၊အီရတ်နဲ့ဆီးရီးယားနိုင်ငံတွေအကြားမှာရှိတဲ့မဟာမိတ်ဖွဲ့မှုဟာအောင်မြင်မှဖြစ်မယ်မအောင်မြင်ဒေတာတစ်ခုလုံးပျက်စီးလိမ့်မယ်လို့အာဆတ်ကအီရန်နိုင်ငံပိုင်ရုပ်သံကိုပြောကြားခဲ့ပြီးအောင်မြင်မှုအလားအလာကလည်းအလွန်ပဲကြီးမားပါတယ်လို့ထပ်လောင်းပြောကြားပါတယ်ရုရှားဟာအစိုးရကိုစန့်ကျင်တိုက်ခိုက်နေတဲ့အဖွဲ့တွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေမြင့်တင်ပြုလုပ်နေချိန်မှာအာဆတ်ကအခုလိုပြောလိုက်တာဖြစ်ပါတယ်တစ်ချိန်တည်းမှာပဲပြီးခဲ့တဲ့24နာရီအတွင်းမှာပဲIDELS နယ်တွေက IS တွေကြတွေရဲ့တင်ကြားရေးစခန်းတွေလက်နက်တိုက်တင်တဲ့စခန်းတွေကိုနေရာ10ခုပိတ်မှတ်ထားပြီးတိုက်ခိုက်မှုအကြိမ်20ပြုလုပ်ခဲ့တယ်လို့ရုရှားအစိုးရကထုတ်ပြန်ကြေညာခဲ့ပါတယ် ရုရှားရဲ့တိုက်ခိုက်မှုတွေဟာအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေရဲ့လွန်ခဲ့တဲ့နှစ်ကျော်ကျော်လောက်ခရဲကဘုံကျဲတိုက်ခိုက်နေတဲ့ IS အဖွဲ့ကတိုက်ခိုက်ရေးသမားတွေကိုနှိမ်နှင်းမှုအစားအစရဲ့အာဏာရှင်အစိုးရကိုအကူအညီပေးတဲ့အနေနဲ့အနောက်နိုင်ငံတွေကထောက်ပံ့ထားတဲ့အစိုးရစနစ်တွေသဘုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့အမေရိကန်နိုင်ငံကစွပ်စွဲထားပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံဟာဆီးရီးယားကိုကြားခံထားပြီးရုရှားနဲ့စစ်ပွဲဆင်နွှဲမှာတော့မဟုတ်ဘူးလို့အမေရိကန်သမ္မတဘားရက်အိုဘားမားကတောက်ကြနေကပြောကြားခဲ့ပြီးဖြစ်ပါတယ်။
အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နှင်တန်ယာဟုဟာသူ့နိုင်ငံအနေနဲ့အကြမ်းဖက်သမားတွေပေါ်အသေးခံတိုက်ပွဲဝင်သွားမှဖြစ်တဲ့အကြောင်းပါလက်စတိုင်းအစိုးရသမားတွေကိုတနင်္ဂနွေနေ့မှာပြင်းထန်တဲ့ကြေညာချက်တရက်ကိုထုတ်ပြန်လိုက်ပါတယ်။နယူးယောက်မြို့တော်ကနေအစ္စရေးနိုင်ငံကိုပြန်ရောက်ပြီးတဲ့နောက်ဝန်ကြီးချုပ်ဟာလူညိုရေးဆိုင်ရာအကြီးအကဲတွေနဲ့ချက်ချင်းတွေ့ဆုံပြီးတော့ပါလက်စတိုင်းအစ္စရေးအရေးပေါ်အကြမ်းဖက်တိုက်ခတ်မှုတွေနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးတစ်ခုကျင်းပခဲ့တာဖြစ်ပါတယ်။ကျမ်းဖက်သမားတွေနေထိုင်ရာအင်အားတွေကိုဖျက်ဆီးပြီးကိစ္စကိုအချိန်တိုးမြင့်ပြီးတော့ဆောင်ရွက်ရမယ်လို့လည်းဝန်ကြီးချုပ်ကပြောဆိုလိုက်တယ်လို့ဂျေရုဆလင်နဲ့ဂါဇာအနောက်ဘက်ကမ်းတဝိုက်မှာလုံခြုံရေးတွေတိုးမြင့်ချထားဖို့နဲ့တရားမစီရင်ရသေးပဲဖမ်းဆီးထားတဲ့အကျမ်းဖက်သမားတို့တန်တရားရှိသူတွေကိုဆက်လက်ပြီးတော့ထိန်းသိမ်းထားဖို့လည်းပြောဆိုလိုက်ပါတယ်။ဂျေရုဆလင်မြို့ဟောင်းနေရာကိုပါလက်စတိုင်းတွေမဝင်ရောက်နိုင်အောင်တားညစ်ထားတဲ့အကြောင်းအစ္စရေးရဲတပ်ဖွဲ့ကပြောဆိုထားပြီးဖြစ်တယ်လို့မကြသေးခင်ကအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းမွတ်စလင်ဘာသာဝင်တွေရဲ့ဘာသာရေးအထွတ်မြတ် El Aqsa ဘလီရှိတဲ့နေရာကိုအသက်50အောက်အမျိုးသားတွေဝင်ရောက်ခွင့်မပြုဘူးလို့ပြောဆိုထားပါတယ်။တစားတဲ့တစားတိုးလာတဲ့အကြမ်းဖက်မှုတွေရဲ့နောက်မှာကြီးမားတဲ့ပါလက်စတိုင်းအထီးကယုံကြီးဖြစ်ပွားလာဖို့အတွက်ပထမဆင့်ဖြစ်တယ်ဆိုပြီးတော့အစ္စရေးနဲ့အစွန်းမရောက်တဲ့အလေအလတ်ပါလက်စတိုင်းနိုင်ငံသားတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့တရားရုံးချုပ်အတွက်ပြီးခဲ့တဲ့ဇွန်လကလိန်နူစင်ဂျင်းလက်ထက်ခွင့်နဲ့ဈေးသက်သာတဲ့ကျန်းမာရေးဆောင်ရှောက်ခွင့်အဥပဒေတွေကိုအပါအဝင်ကြီးမားတဲ့ဆုံးဖြတ်ချက်တွေချမှတ်ပေးခဲ့ပြီး၃လကြာရပ်နားခဲ့ပြီးတဲ့နောက်အခုဘက်မှာလုပ်ငန်းပြန်ဆောက်ဖို့ရှိနေပါတယ်။ Republican Party ကခန့်အပ်သူ5ဦးနဲ့ Democratic Party ကခန့်အပ်သူ4ဦးပါဝင်တဲ့တရားသူကြီး6ဦးတို့ဟာလာမယ့်တနင်္လာနေ့မှာတရားရုံးချုပ်ရဲ့လုပ်ငန်းတွေကိုစတင်ပြီးအမှုတွေတွေကိုစတင်ကင်တွယ်တော့မှာဖြစ်ပါတယ်။အခုနှစ်အတွင်းမှာအမေရိကန်နိုင်ငံရဲ့တရားရုံးချုပ်အနေနဲ့ကြားနာဆက်ဆက်ပြီးအဆုံးဖြတ်ပေးလိမ့်မယ်လို့ယူဆရတဲ့အမှုကိစ္စအချို့ကတော့အများပြည်သူနဲ့ဆိုင်တဲ့အသင်းအဖွဲ့တွေမှာပါဝင်တဲ့ဝန်ထမ်းတွေအခွန်ခပေးနေရတဲ့ကိစ္စ၊အမေရိကန်တက္ကသိုလ်တွေမှာလူမျိုးရေးကိုအခြေခံပြီးចောင်းသားတွေရဲ့ចောင်းဝင်ဝင်ကိုဆုံးဖြတ်နေတဲ့ကိစ္စ၊ရွေးကောက်ပွဲအတွက်မဲပေးတဲ့နေရာမှာမဲဆန္ဒနဲ့တတ်မှတ်ပုံကိုတရားမျှတမှုမရှိဘူးလို့တိုင်ကြားထားတဲ့ကိစ္စနဲ့တက္ကသိုလ်ပြည်နယ်မှာပရိသေတွေဖျက်ချပေးတဲ့စည်းကမ်းတွေကိုဥပဒေနဲ့တားမြစ်ကန့်သတ်ထားတဲ့အတွက်အမျိုးသမီးတွေဘေးကင်းလုံခြုံတဲ့ပရိသေဖျက်ချမှုမလုပ်နိုင်တဲ့ကိစ္စတွေဖြစ်ပါတယ
်။ UAE ဗီကန်တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3ညလိုင်းဒိုမီတာ48 kHz 618.5နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE American Dan မြန်မာပိုင်းအစီအစဉ်ကနေပြီးတော့တင်းနှံလာနေမယ့်ခင်နိုင်ငံကသတင်းတွေဆက်လက်ကြေညာနေပါတယ်။ Bangladesh နိုင်ငံမှာသတင်းပတ်တစ်ပတ်အတွင်း IS Islamic စစ်သွေးရွာတွေလက်ချက်နဲ့နိုင်ငံသားသား2ဦးသေဆုံးခဲ့ပြီးတဲ့နောက်နိုင်ငံသားတွေနဲ့နိုင်ငံသားတန်တပန်တွေအတွက်လုံခြုံရေးတွေတိုးမြင့်ချထားလိုက်တယ်လို့တင်းနှံနေနေမှာပြောဆိုလိုက်ပါတယ်။IS Islamic စစ်သွေးကြွတွေကအလားတူတက်ခိုင်မှုမျိုးတွေပြုလုပ်မယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်။ထတ်တိုးလုံခြုံရေးတပ်ဖွဲ့တွေကိုနိုင်ငံသားတန်တမာတွေနဲ့နိုင်ငံသားတွေနေထိုင်ရာနေအိမ်တွေအလုပ်လုပ်ကြရာနေရာတွေမှာတိုးမြင့်ပြီးတော့ချထားလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အသက်65နှစ်အရွယ်ဂျပန်လူမျိုးတူစနေနေ့စနေနေ့တုန်းကစိုက်ကယ်စီးနေလာတဲ့မျက်နှာဖုံးစုတနတ်သမား3ဦးကနိုင်ငံရဲ့မြောက်ပိုင်း Rangpo မြို့မှာပြစ်တပ်သွားခဲ့ပြီးတဲ့နောက်စက်တင်ဘာလ29ရက်နေ့ကလည်းအီတလီလူမျိုးကူညီကယ်ဆယ်ရေးအထောက်အကူပေးသူတယောက်ကိုကာစီထရာဗလာဒေတာမှာအလားတူပြစ်တပ်သွားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုင်ငံသားတွေပေါ်တိုက်ခိုက်မှုပြုလုပ်တာဟာဖြစ်တောင်ဖြစ်ခဲ့ကိစ္စဖြစ်ပါတယ်။ရဲတပ်ဖွဲ့ကတော့အခုဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေရဲ့နောက်ွယ်မှာ IS Islamic စစ်သွေးကြွတွေရှိနေတယ်ဆိုတာကိုအတိမပြုသေးပါဘူး။
တရုတ်နိုင်ငံတောင်ပိုင်းဒေသကိုအင်အားပြင်းထန်တဲ့တိုင်ဖွန်းမွန်တိုင်းတစ်ခုတနင်္ဂနွေနေ့နေ့လယ်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အခါမှာတကန်ရုံးတဲ့ဒေသတွေထိခိုက်ပျက်စီးပြီးတောင်းနဲ့ချီတဲ့ဒေသခံတွေကိုနေရာရွှေ့ပြောင်းပေးခဲ့ရပါတယ်။မူဂါဂျီလို့နာမည်ပေးထားတဲ့တိုင်ဖွန်းမုန်တိုင်းဟာတနအီကိုကီလိုမီတာ180နှုန်းနဲ့တိုက်ခတ်ခဲ့ပြီးတနင်္လာနေ့ကမနက်မှာတော့အချို့ဒေသတွေမှာမိုးရေချိန်280မီလီမီတာလောက်ထိရွာသွန်းစေခဲ့တယ်လို့သိရပါဗျ။တရုတ်နိုင်ငံတောင်ပိုင်းကဂွမ်တောင်နဲ့ဟိုင်နမ်ပြည်နယ်တွေမှာမုန်တိုင်းတိုက်ခတ်မှုအပြင်းထန်ဆုံးဖြစ်ခဲ့ပြီးဒီတိုင်ဖွန်းမုန်တိုင်းဟာတရုတ်နိုင်ငံရဲ့တပတ်ကြာအမျိုးသားနေ့ရုံးပိတ်ရက်နဲ့တိုက်ဆိုင်နေတာကြောင့် အပန်းဖြေစခန်းနေရှိတဲ့နိုင်ငံတောင်ပိုင်းကဟိုင်နန်ကျွန်းကိုခရီးသွားပြည်သူတွေစုပြုံရောက်ရှိနေခြင်းနဲ့လည်းတိုက်ဆိုင်နေကြတာဖြစ်ပါတယ်
။လူပေါင်း33ယောက်လိုက်ပါပြီးတော့ဘာဟားမားရဲ့အရှေ့တောင်ဘက်မှာဂျာတာပရင်းတွေကပျောက်ဆုံးသွားတဲ့ကုန်တစ်တာတင်တင်မောရှာဖွေနေကြသူတွေဟာတင်မောပျောက်ဆုံးသွားတယ်လို့ယူဆရတဲ့နေရာဝန်းကျင်မှာပစ္စည်းတွေအများပြားကိုတွေ့ရတယ်လို့ဆိုပါတယ်။အသက်ကအင်ဂျီတွေအသက်ကဘောတွေနဲ့စီကွက်တွေကိုတနင်းနေတွေနေကတွေ့ရှိခဲ့ရတဲ့အကြောင်းအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်။အဲ့ဒီမှာပစ္စည်းတွေဟာမီတာ240ရှိတဲ့ Alfaro ကုန်တစ်တာတင်မောရဲ့ပစ္စည်းတွေဟုတ်မဟုတ်ဆိုတာကတော့အတိမပြည့်သေးပါဘူး။ဒီတင်မောဟာ Hurricane လေမုန်တိုင်း Hawking တိုက်ခတ်နေစဉ်အတွင်းပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။
အမေရိကန်တောင်ပိုင်းကတောင်ပိုင်းကယ်ရိုလိုင်းနာပြည်နယ်အစိုးရဟာပြည်နယ်သမိုင်းမှာအဆိုးဝါးဆုံးမိုးတပ်မှုန်တိုင်းတိုက်ခတ်မှုအတွင်းမှာမိုးထက်ရွာဖို့ရှိနေတဲ့အကြောင်းပြည်နယ်တွင်းမှာအရေးပေါ်ခြေနေကျင်းထားရပြီးဒေသခံတွေကိုအိမ်ထဲမှာပဲနေကြဖို့တိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံရဲ့ Atlantic ကမ်းရိုးတန်းတောင်ပိုင်းမှာတည်ရှိတဲ့ပြည်နယ်အချို့ဒေသတွေမှာမိုးရေချိန်68စင်တီမီတာလောက်ထိရွာသွန်းခဲ့တဲ့အတွက်နှစ်ပေါင်း1000အတွင်းအဆိုးဝါးဆုံးမိုးတပ်မှုန်တိုင်းရွာသွန်းမှုဖြစ်ခဲ့တယ်လို့သိရပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့ကိုရဲကောင်တို့ကပြပြသွားတာပါရှင်။အခုတော့ KNU အကြီးအကဲနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။အောက်တိုဘာလ15ရက်နေ့မှာအပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးရမှာအဖွဲ့အားလုံးမပါဝင်တာကြောင့်တကယ်ငြိမ်းချမ်းရေးရဖို့အကောင့်ထဲဖော်ရမှာခက်ခဲနိုင်တယ်လို့KNU ကရင်အမျိုးသားအစည်းအရုံးကပြောပါရယ်ဒီလက်မှတ်ရေးထိုးရမှာတအောင်ပလောင်ကိုကန့်နဲ့အေးအေးရခိုင်တပ်မတော်တို့အပါအဝင်အားလုံးပါဝင်ပြီးလက်မှတ်ရေးထိုးနိုင်အောင်အစိုးရဘက်ကစ조사ဖို့လိုကြောင်းလဲ KNU ဒီယိုကထနော်စီဖိုရာစင်က VOA ကိုပြောပါရယ်သူကိုဆက်သွယ်မေးမြန်းရမှာနော်စီဖိုရာစင်ကအခုလိုစပြောပါရယ
်ကျမအနေနဲ့ကတော့တိုင်းစားတဲ့ဟိုအမပါဝင်လို့ဘယ်လိုပုံစံနဲ့ပါဝင်နိုင်မလဲပေါ့လေပါချူလဲဆိုတော့အရင်ကတော့ဒီလို့မဆုံးဖက်အချို့သူပြဒီတောင်းနဲ့ကိုကားတဲ့အေးအေးတို့ဖက်ဆုံးဖက်ကတော့မဟာမင်းနဲ့ဖြစ်ပြပြပြပူပါလို့ဆောကြတာဖြစ်တယ်လေဒါအဲ့ဒီအပေါ်မှာလည်းအားလုံးကသူတို့လည်းပါဝင်ဒီမီတလားပေါ့ပါဝင်နိုင်ဖို့တကယ်အစိုးရကသူတို့လောဘလို့ရပါလေ
စမရုပ်ကူဒီရှစ်ဖွဲ့နဲ့ပထမဆုံးစပြီးတော့ခုအောက်တိုဘာ15ရက်နေ့မှာလက်မှတ်ထိုးဖို့ဒီကဟိုဆုံးဖြတ်လိုက်ရတဲ့အနေထားရောဘာကြောင့်လဲဆိုတာရှင်းပြလို့ရမလားရှင
်လက်မှတ်သွားထိုးတဲ့ဟိုစပါလေရှစ်ဖွဲ့ကတော့သူတို့သဘောထားကတော့အစိုးရလက်ထက်မှာပဲလက်မှတ်ထိုးနိုင်တယ်လက်မှတ်ထိုးလို့ရတယ်လို့အဲ့ဒါလက်မှတ်ထိုးမှပဲဖြစ်တဲ့ပုံမှာကတော့ဒါကိုရွေးချယ်ရမှာဖြစ်တယ်မဟုတ်လို့ရှိလေဒီအဲ့ဒါမကြကြည်မှာ election အဲဒီကဖမတိုင်ချင်းနဲ့အဲ့ဒီအခုသိစေအစိုးရလက်ထက်ကပဲဒီရှစ်ဖွဲ့ကလည်းဒါလည်းဟောစာလက်မထွေးလည်းကောင်းမှပြတဲ့အချိန်ကအခုအချိန်မှလည်းဒီလိုထွက်လို့ရှိလေဒါကိုလည်းအဆင်ပြေမယ်
အဲ့တော့အခုလက်ရှိအနေအထားကိုရောဘယ်လိုမြင်လဲရှင်အားလုံးပါဝင်နိုင်ရေးလက်မထိုးဖို့ကိစ္စမှာဟိုတကယ်ပဲအစိုးရဘက်ကဟိုတကယ်လုပ်နေတာလားဆရာမအနေနဲ့ကြတော့ဘယ်လိုသုံးသပ်လဲရှင
်ကျွန်မအနေနဲ့သုံးစားလိုက်တာကတကယ်လို့ဟိုအရင်ကသူတို့လှုပ်ဆောင်တဲ့ဟာကိုပေါ့လေနော်အဲ့ဒါတဲ့အားလုံးမပါတဲ့အခါမှာလည်းကတော့အဲ့ဒါတိုက်ပွဲတော့မဖြစ်ဘူးဆိုရင်ပြဿနာမရှိဘူးပါလေနော်တိုက်ပွဲဖြစ်တဲ့အခါမှာကဒါကတော့ဆိုရင်မွန်တရှိတာပေါ့တိုင်းရင်သားဒီကတော့သူတို့ဒါကိုဆက်လက်လုပ်တာကတော့ဟိုစားတပ်ဖွဲ့ကဆက်လက်ဖြစ်တဲ့အခါမှာဥမာကချင်ပြည်နယ်တို့ရှမ်းပြည်နယ်မှာဖြစ်နေတဲ့အပေါ်မှာကတော့ဒီလက်မထိုးဖို့အတပြည်တော့ပြစ်ခတ်ရဆိုင်လက်မထိုးတဲ့ထိုးဖို့အတွက်ကတော့အနောက်ဆက်ဖြစ်ရပါမယ
်ကျွန်တော်ဘာလို့ဘက်ကတော့လက်မထိုးပြီးလိုက်တာ ਨੇ ဒီ KNUD ကရင်ပြည်သူတွေအတွက်ကောဘာတွေလားလာတွေရှိနိုင်မလဲအဲ့ဒီအပိုင်းကြတော့ပြောလို့ရမလားရှင်
ကျွန်မအနေနဲ့ကတော့အခက်ခဲတဲ့ရှိအခက်ခဲရှိတယ်ပေါ့လေဒါဒီတနင်္ဂနွေပြခရောက်ဆေးတော့အဲ့ဒါလေအလုံးမပါနဲ့မပါနိုင်ဘူးပေါ့လေအလုံးမပါနဲ့တဲ့အတွက်ကြောင့်ဟိုတနင်္ဂနွေပြခရောက်ဆေးလေရှိတယ်ဒါပေမဲ့ဒီထိုးမယ်ဒါပေမဲ့ဒီအလုံးမပါဘူးဆိုရင်လည်းအကောင့်ထည့်ဖို့တချို့တွေကတော့အခက်ခဲရှိတယ်ပေါ့အဖြစ်လို့ဆိုတော့အဲ့ဒါဒီ COC တို့ဘာတို့ကတော့ဒီမဲ့ဆိုရင်လက်မထိုးတဲ့အဖွဲ့တွေကတော့ဟိုစပါလေသူတို့ပြစ်စစ်တာတွေကတော့ဟိုရှိတာရှိတာပါဒါမဲ့ဟိုစတာအဖွဲ့စီကြီးတောင်မဟုတ်တော့ဘူးဆိုရင်သူစင်းနေပါစေတဲ့စ ceasefire could have contacted them back there. Hago, they are yes, where Messuile, Anupa will see the Povida, Sipina.
Tagaro, can you do a nosi pura say, Biopia Taraba? Diana Lenneka, second a poet diga. Out of a la Sanga Yenima, Yama Soyane, a picker, ye say ye, the board to Sajoma, Lemme, ye tobo, the board to ye get it a puerigaro. KNU, Kayen Yuda CEO, Democracy at Joe Pew, Kayen Demero, DKBA, Kayen Yenye Kansi, KNU, KNLA, PC, Chim Yuda da UCNF, Pao Muta Lumyao Ye Puejo, PNLO, Nemanangalo Saya, Jangamia, Democratic da U, ABSDF Ne, Yakindi, Lumyao Ye Party, ALB, Abawi, Shamti, Pianle, Tutong Ye Kansi, RCSS, SSA Shanti down by Nutibare, Jense Buegaro, NCA Ma, Lemme Ye Tobu, the board to Nitaji Machidi Baushi.
Yamanangama, the man went Chubion Kulu, Sunijare, Yuko Buego, Lula Bido, Yamatada, Jimba Nemu, Yuko Bue, Commission, Kanganaha, Pelauti, Yejide, Surago, Dodashin, Nene, Yusaja Badale. ဖြေကောက်ပွဲအတွက်ကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာအခုချိန်ထိအားရစရာအားမရစရာဘာတွေများရှိနေပါသလဲဆိုတာကိုအင်္ဂါနေ့ည10:00နာရီအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ကြတဲ့ဒေါက်တာရှင်နေနဲ့ VOE ရဲ့ဖုန်းနံပါတ်1နှစ်3ညနှစ်3000နဲ့ငငငါးလေးကိုဆက်သွယ်ပြီးတော့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြီးတော့ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်
ဘမ်ဘီစ@voanews.comကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနိုင်ငံကူညီမှုအသင်းဥက္ကဋ္ဌအနုပညာရှင်ဦးကျော်သူနဲ့ကိုဇော်ဝင်းလိုင်တို့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါရှင်။
ကျွန်တော်သူမျိုးရီကိုအခုလိုတွေ့ဆုံမေးမြန်းဝင်ပြရတဲ့ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်လည်းကျေးဇူးတင်ပါတယ်။ဟုတ်ကဲ့။ဦးကျော်သူဟာဆိုလို့ရှိရင်ဘဝမျိုးစုံကျင်လည်ခဲ့တဲ့သူသူစွဲစုံရပုဂ္ဂိုလ်တူလို့ဖြစ်နေလေအခုမြန်မာပြည်မှာဆိုလို့ရှိရင်ရုပ်ရှင်မင်းသားဘဝမှာလည်းအောင်မြင်ကျော်ကြားခဲ့တယ်။အခုနောက်ပိုင်းမှာဒီလူမှုရေးလုပ်ငန်းတွေနိုင်ငံကူညီမ ကျွန်တော်တို့ပထမဆုံးမေးချင်တာကတော့အခုမကြခင်နိုမလာရှင်းနေမှာကျင်းပါတော့မယ်ရွေးကောက်ပွဲအကြောင်းလေးနည်းနည်းမေးချင်ပါတယ
်ဟုတ်ကဲ့ပါ
အခုဟိုဒီလာမယ့်ရွေးကောက်ပွဲမှာမင်းသားမင်းသမီးတွေအရင်ရွေးကောက်ပွဲနဲ့မတူဘဲနဲ့ဒီဟိုပေါ့နော်စီယုံရေးလုပ်ငန်းတွေတချင်းတွေဆိုပြီးတော့လုပ်ကြတာတွေကမ်ပိန်းတွေလုပ်ကြတာတွေအများကြီးကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒီလိုဟာတွေဟာပြောင်းတိုးတက်ပြောင်းလဲလာတဲ့လက္ခဏာတွေလားဥကြော်သူအနေနဲ့ဘယ်လိုမြင်မိပါသလဲရုပ်ရှင်မင်းသားမင်းအမှုပညာရှင်တွေပါဝင်နေတဲ့ကိစ္စပေါ့
ဒီအမှုပညာရှင်တွေပါဆိုတာလူပညာရှင်များတာပြည်သူလူထုကိုစားပြုနေရတဲ့သူတွေပြည်သူနဲ့တစ်ထက်တည်းကြတယ်အဲပြည်သူလူထုခံစားနေရတာအမှုပညာရှင်များလည်းခံစားရတယ်အဲ့တော့ပြည်သူလူထုတွေကလိုချင်တဲ့အရာတခုကိုဒါတွေကအမှုပညာရှင်များလည်းဟိုတတတအားဝင်ပါဝင်ခြင်းဖြစ်ပါတယ
်ဥကြဆိုတာဆိုလို့ရှိရင်ဒီပြီးခဲ့တဲ့စောစောကျွန်တော်ပြောသလိုရှူဝါယောင်ဒေါ်လာရင်းမှာလည်းတကယ်ကိုထက်ထက်ဝင်ဝင်ပါဝင်ခဲ့တယ်ဒီဟိုအဲ့ဒီအတွက်လည်းဟိုအာနာဘိုင်ရဲ့ဖန်စီထင်းချုပ်တာမျိုးတွေပါလေခံခဲ့ရတဲ့အနေအထားမျိုးတွေရှိတယ်ပေါ့နော်ဆိုတော့အခုနောက်ပိုင်းမှာအဲ့လိုမျိုးနိုင်ငံရေးလှုပ်ရှားမှုတွေရှိလာခဲ့တဲ့အတွက်နိုင်ငံရေးမှာမဝင်ဘူးလားဆိုပြီးတော့ပြောကြတာတွေလည်းဥကြော်စုကိုယ်တိုင်လည်းကြားမှာအပြင်မှာလည်းကျွန်တော်တို့ကြားနေကြတယ်ပေါ့နော်နိုင်ငံရေးကိုဘာကြောင့်ဝင်မလုပ်တာလဲ
နိုင်ငံရေးကိုကြောလှုပ်ချင်စေမရှိဘူးဘာဒီနိုင်ငံရေးပါတီထုံးနဲ့ဆိုတာဟိုတန်းသူ့အတိုင်းအတာတခုရှိတယ်ကျွန်တော်ပြည်သူလူထုကိုပဲလိုအပ်တဲ့ဟာလေးတွေကျွန်တော်တို့ဖြည့်ဆည်းပေးရတာပဲကျွန်တော်စိတ်ကျေနပ်တယ်ကြည်နူးတယ်အဲ့တော့ဒါကျွန်တော်တို့ကဒီနာရေးကျမ်းမာရေးပညာရေးကဘာဝဘေးတွေလှုပ်ပြေးနေရတာဒါပြည်သူလူထုအတွက်အကူအညီပေးနေတာဒါတနည်းအားဖြင့်အစိုးရကိုတစ်ဖက်တစ်လမ်းအထောက်အကူပြုပေးနေတဲ့အဖွဲ့တွေအဲ့တော့ဒါကျွန်တော်တို့လှုပ်တဲ့အတိုင်းဒါ limit တက်လာတယ်ဆိုရင်ဒါကျွန်တော်တိုင်းပြည်အုပ်ချုပ်တဲ့အစိုးရလိုအပ်လို့ကျွန်တော်တို့ရဲ့အကူအညီမှုတွေမြင့်မားလာတယ်လို့ပဲကျွန်တော်သုံးသပ်ပါတာ
ဟုတ်ကဲ့ဟိုအခုဟိုမကြသေးခင်ကပဲဒီရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေရွေးချယ်ကြတဲ့နေရာမှာတချို့ကိစ္စတွေမှာဟိုဥပမာ NDO ပဲကျွန်တော်တို့ သတိထားပြီးကြည့်ကြမယ်ဆိုရင်ပေါ့နော်သူကတကယ်ဟိုအတိုက်ခံအင်အားကြီးပါတီဖြစ်နေတော့ NLD ပါတီကနေကိုယ်စားလှယ်တော်နေယူတဲ့နေရာမှာနိုင်ငံရေးမှာအရင်ကအစဉ်တစိုက်လှုပ်လာခဲ့တဲ့အစဉ်အလာရှိတဲ့သူတွေပေါ့နော်ဥပမာ88မျိုးဆက်တို့လိုမျိုးလူတွေပါမလာတဲ့အပေါ်တချို့ကပြောကြဆိုကြတာတွေဝေဖန်တာတွေရှိပါတယ်အဲ့ဒီပေါ်မှာဥချသူဘယ်လိုများတင်ပြနေပေးကြလဲ
ဒါတော့ဒီ NND ရဲ့သူလုံထုံးလုံနေရဘယ်လိုရှိရစာကြကြော်လဲနားမလဲဟိုသိလဲမသိဘောလေမမတော့ဒါဘသူပဲဖြစ်ဖြစ်ဟိုတိုင်းပြည်အတွက်တကယ်ဟိုကိုကျိုးစွန်ပြီးအနစ်နာခံမဲ့သူတွေဟာဒါဟိုဘာမှဆိုရင်ဒါတော့တော့
ညိုညိုတင
်တော့ညိုတင်လို့ပါလို့ရှိတယ်ဟာသူတို့လည်းဒါမမတော့ပါတဲ့နဲ့ဒါမဲလဲပေးတဲ့နဲ့ဒီဟာတွေကတော့တိုင်းပြည်အတွက်အနစ်နာခံလုပ်မဲ့သူမှန်မပြဘူးဒါကျွန်တော်ကမဲပေးရမယ်အနေထားမျိုးဒါပြည်လူထုမှဒီလိုအတွေ့အခေါ်မျိုးရှိဖို့အရေးကြီးပါတယ
်လက်ရှိအစိုးရလုပ်နေတဲ့ပြောင်းလဲရေးအပေါ်မှာဘယ်လိုမြင်သလဲအဲ့ဒီနောက်ဆက်တွဲအဖြစ်နဲ့ NLD အနေနဲ့ရောတကယ်ပြောင်းလဲမှုတွေဖော်ဆောင်နိုင်မလားဆိုတော့ကျွန်တော်မေးချင်ပါတယ
်အဲ့ဒါတော့ဥပမာ NLD ပဲနိုင်နိုင်ကြံ့ခိုင်ရေးရပဲပြန်နိုင်နိုင်ဟိုနိုင်တဲ့သူတွေကတကယ်နိုင်တဲ့အလျောက်ကိုပြည်သူလူထုအတွက်ကိုလှုပ်ပေးဖို့အရေးကြီးတယ်။အရေးကြီးကကျွန်တော်တို့ပြရဟိတသမားတွေပြရဟိတအသင်းဖွဲ့တွေရဲ့ဒီပြည်သူလူထုကိုကူညီရတဲ့အတိုင်းသာရော့ကျသွားဖို့အရေးကြီးတယ်။ဒါမှလည်းတိုင်းပြည်ကငြိမ်းချမ်းသာတာလည်းတိုင်းပြည်ဖြစ်မယ်လို့ကျွန်တော်ယုံတယ်
။ဟုတ်ကဲ့နောက်တစ်ခုလူအခုရုပ်ောက်ပွဲနဲ့ပတ်သက်ပြီးလူပြောများနေတာမင်းစင်းကိစ္စဆိုတော့ရုပ်ောက်ပွဲမတိုင်ခင်လေးမှာပဲမကြသေးခင်ကပဲသူတို့တကောင်စီးနေကောက်ထားတယ်တိန်တော်ဘယ်နှယောက်ရှိတယ်အသက်ဘယ်လောက်ရှိတယ်ဆိုတာလည်းအစိုးရရှိမှစီးနေရှိထားပြီးသားဒါပေမဲ့အခုမဲစင်းလုတ်တဲ့နေရာမှာသူတို့အခက်ခဲတွေမျိုးမျိုးရှိနေတယ်ဥပဒေတွေလည်းအမျိုးမျိုးသူတို့ထုတ်ပြန်နေအဲ့ဒီအပေါ်မှာဘယ်လိုမြင်မိပါလဲ
အဲ့ဒါဒါဒီမဲရွေးကောက်ရေးအဖွဲ့ပေါ့လေဗာကော်မရှင
်ကော်မရှင်
အဖွဲ့ရဲ့လူအပ်ချက်လူပဲဒါကျွန်တော်မြင်တယ်ဗာကော်မရှင်ဥက္ကဋ္ဌကိုယ်တိုင်က30ရာခိုင်နှုန်းမဲ့သူမှန်ကန်ကြောင်းအာမခံတယ်သူတရားဝင်ကြီးပြောထားတဲ့အတွက်ဒါကတော့သူတို့ရဲ့အားနည်းချက်ပဲဒါတွေကဟိုပြည်ပနိုင်ငံကလည်း budget တွေလည်းချပေးတယ်ချပေးတဲ့ဟာကိုတေချာချီရောက်မလုပ်တာတော့ဒါဟိုအင်မတန်ဟိုဒါတိုင်းပြည်အတွက်အရေးကြီးတဲ့အချက်တစ်ချက်ပဲဆုံးရှုံးမှုတွေအများကြီးဖြစ်သွားနိုင်ပါတယ
်တချို့ပြောကြတာဟိုခုထောက်ပြကြတာကဘာကြောင့်လဲဆိုတော့ရုပ်ောက်ဘက်ကော်မရှင်ဒီဘဲမလိုက်ဖဲနဲ့တမတမကြကြအလဲရနေပြီးတော့ရပ်တည်ပေးရမယ်ကော်မရှင်ဖြစ်တယ်ဘယ်နိုင်ငံမှာဖြစ်ဖြစ်ပေါ့နော်ဒါပေမဲ့ဒီမြန်မာနိုင်ငံကအနေထားအရာဆိုလို့ရှိရင်ရုပ်ောက်ဘက်ကော်မရှင်ဟာလက်ရှိအစိုးရဘက်ကရေးနေတယ်အစိုးရကြိုက်တာကိုလိုက်ပြီးလှုပ်ပေးနေတယ်ဆိုတော့ဝေဖန်မှုတွေရှိနေလို့အဲ့လိုမျိုးမေးကြည့်
တာ။ဒါတော့ဒါဟိုကိုကိုကိုအတိဆုံးမဲ့ပေါ့လေ။ဒါကျွန်တော်တို့ဘေးကနေဝေဖန်နေလို့ကဟိုအလကားပဲ။ဟိုဘာကြောင့်ကျွန်တော်တို့ဒီမှာကျွန်တော်တို့အိမ်တော်စုစင်းစင်းဒါကျွန်တော်ရောက်ခမကြီးစုံသွားရောက်ခမကြီးတော့မှပါတယ်။စုံသွားတဲ့လူတော့မှမဲပေးခွင့်ရှိတယ်။အိမ်မှာကျွန်တော်တို့နဲ့ဟိုနှစ်ရှင်လာများအတူတူကနေခဲ့တဲ့ကလေးတွေဒီကျွန်တော်တို့အိမ်ဝိုင်းကူညီပေးနေတဲ့ကလေးတွေကြတော့မပါဘူးဒါတကောင်စင်းတွေလည်းပါတယ်သူမဲပေးတဲ့ချိန်မပါလာဘူးအဲကျွန်တော်သားသမီးတွေကြတော့လည်းပါလာတယ်အဲတော့ဓာမျိုးတွေကတော့နည်းနည်းလွဲမမှုကြီးတော့ရှိနေတယ်အရင်ပထမတစ်ချိန်တုန်းကဆိုဒါကျွန်တော်တို့နာမည်တော့ပါတယ်သို့တော့အိမ်လိပ်စာမှားနေတယ်ဒါတွေကမဲပေးတဲ့အချိန်ကျတော့အိမ်လိပ်စာမှားရင်ဒါပြဿနာတက်နိုင်တယ်အဲတော့ကျွန်တော်တို့ကဒါကိုပြန်ထောက်ပြပြန်ခိုင်းရတဲ့အနေအထားတွေရှိတယ်
အဲ့လိုပြန်ပြန်ခိုင်းတဲ့နေရာမှာအခက်ခဲရှိလားသူတို့လွယ်လွယ်ကူကူပဲပြင်ပေးသလား
အခက်ခဲတော့မရှိပါဘူးမှန်မှန်ကန်ကိုပြန်ပြင်ပေးပါလေအဲ့ဒါတော့
အခုအစိုးရပြောင်းလဲမဖြစ်ခင်မှာပြုလုပ်ခဲ့တဲ့ဒီရွေးကောက်ပွဲနဲ့ဒီဒီအခုလာမဲ့ဒီနိုဝင်ဘာရွေးကောက်ပွဲကွာခြားမှုတွေဘာတွေများမြင်မိသလဲသတိထားမိသလဲ
ကွာခြားမှုကတော့ဟိုတပွဲတပွဲအပုတ်ချနေရတယ်ဟိုနာမည်ဖြတ်တာမျိုးတွေဒါမျိုးတွေကတော့မလုပ်တင်ကိုယ့်အလုပ်ကိုလုပ်ပြမယ်ကိုပြည်သူအတွက်ဘယ်လောက်လုပ်ပေးနိုင်လဲလုတ်ပေးနိုင်တဲ့ဆိုတာကိုအာမခံချက်အတိုင်းနိုင်သွားရင်တော့ဒါလုတ်ပေးရမယ်။ဟိုရွေးကောက်ပွဲလုတ်ခံကြီးကြမှာဗျာအင်လိုက်အားတိုင်းနဲ့ဟိုဘာအလုတ်တွေလုတ်ပြနေရတော့ဒါအသေးပဲမရှိတဲ့လုတ်ရက်ပဲ
။ဟုတ်ကဲ့။နောက်တစ်ခုကဒီမကြသေးခင်ကပဲမြန်မာနိုင်ငံဒေသတော်တော်များများမှာရေကြီးမိုးတဲရေကြီးမှုတွေကြီးကြီးကျယ်ဖြစ်ခဲ့တယ်။အဲကလေးမျိုးတို့ချင်းတောင်တို့ဆိုရင်တော်တော်လေးအထိနာတာပေါ့နော်။အေယာဝတီတိုင်းစကိုင်းတိုင်းအစုံမဲ့မကွေးတိုင်းအပါဝင်ဆိုတော့အဲ့လိုနေရာတွေမှာတချို့ပြောကြတာတကယ်စိုးစိုးဝါးဖြစ်ခဲ့တဲ့နေရာတွေမှာဒီသူတို့အိမ်တွေပြောင်းရွှေ့ရတာပါရှိတော့အိမ်တော်စင်းနေပါလေပျောက်မဲစင်းနေပါလေလည်းဟိုရောက်ဒီရောက်တွေဖြစ်တဲ့အခါကျတော့ဒီနေရာတွေမှာရွက်ောက်ပွဲမလုပ်သေးဘဲနဲ့ဆိုင်ငံထိုင်နောက်ကျပြီးမှလုပ်ရင်ကောင်းမလားဆိုပြီးပြောဆိုကြတဲ့အပေါ်မှာရောဘယ်လိုမြင်မိလဲ
အဲ့ဒါတော့ကျွန်တော်အနေနဲ့ကတော့ဟိုရွက်ောက်ပွဲလုပ်တဲ့ဆိုရင်တည့်ရက်တဲ့တစ်ချိန်တည်းမှာလုပ်တင်တယ်ဒါဟိုစနစ်ကြအောင်လည်းဒီကအများဆုံးဒီအောင်စည်ရင်ပြန်ကောက်ဖို့တော့အရေးကြီးတယ်ဒါတော့တစ်ချိန်နဲ့တစ်ပြိုင်တည်းလုံမှဒါမှန်ကန်မှုရှိမယ်နောက်တော့နောက်တူဟိုမဲဆန္ဒရှင်တွေဆိုပြီးတော့တက်လာရင်ဒါ မှားယွင်းမှာပဲအဲကြိုတင်မဲပေးရတဲ့စနစ်တွေဒီဟာရတယ်အဲတော့အမှားယွင်းနေရှိနိုင်ပါတယ
်ဟုတ်ကဲ့အဲ့ဒီကြိုတင်မဲစင်းကိုလည်းကျွန်တော်နောက်မေးချင်တာပါဆိုတော့မြန်မာနိုင်ငံထဲမှာကြိုတင်မဲစင်းရှိလို့အစုဖြင့်ပြည်ပမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံမှာတွေကိုကျွန်တော်တို့တန်းနဲ့ချီပြီးရှိတယ်ဒါပေမဲ့တကဘာလုံးအတိုင်းအတာနဲ့ပြည်ပကိုရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့အရေးအတွက်ဟာတောင်းကနာမဲ့ရှိတယ်ဆိုပြီးတော့ရုပ်ခောက်ဖက်ကော်မရှင်ကပြောထားတယ်ဆိုတော့အဲ့ဒီအပေါ်မှာဘယ်လိုမြင်မိလဲတော်လေးကနားကွာနေတယ
်ဒါတော့ဘလို့သူတို့ဘလို့သတ်မှတ်လည်းမသိဘူးပြည်ပရောက်မြန်မာနိုင်ငံသားတွေကမြန်မာလူမျိုးမဟုတ်ဘူးလို့ပဲဆိုကြနာလားဒါတွေကတော့သူဒီတန်ယုံရဲ့အဓိကလူအချက်လည်းပါတာပေါ့လေဒါတချို့ကြတော့အခြေအနေရဟိုတရားဝင်မလာပဲနဲ့လာအလုပ်လုပ်တဲ့လူမျိုးတွေရှိတယ်ဒါမျိုးကြတော့တရားမဝင်ဖြစ်သွားတဲ့အပိုင်းလားဒါတွေကတော့ဟိုကျွန်တော်လည်းလိုက်မမိဘူးအဲ့ဒါတော့
တရားတာမတရားတာဆိုတော့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ပေါ်မှာလည်းမူတည်မဲ့နောက်အာဏာပိုင်တွေကအခုတချို့လုပ်နေကြတာလည်းရှိတယ်ပေါ့နော်ဒီမေယာဖို့အတွက်သူတို့ကမ်ပိန်းလုပ်တဲ့နေရာမှာပတ်စံတွေတုံးတဲ့နေရာမှာနိုင်ငံတော်လက်ရှိအနာဂတ်ပါတီကိုဆိုလိုတာပါနိုင်ငံတော်ဘတ်ဂျက်ထဲကတုံးသလားသူတို့ကိုယ်ပိုင်ငွေတုံးသလားပါတီရမငွေတုံးသလားဆိုတော့ကျွန်တော်တို့ကိုယ်ပိုင်ပြောပါမသိနိုင်ဘူးအဲ့လိုမျိုးဝင်လင်းမြင်တာမှုမရှိတဲ့ကိစ္စတွေရော
ဒါတချို့ရှိရတယ်ဥပမာဒီဥမာအခုလက်ရှိအာဏာရဒီကြံခံရေးဒီစီယုံရင်စင်းတဲ့ဟိုအရာဝိတိုင်းမှာစီယုံရင်စင်းတဲ့လှေတွေဒီ speed boat တွေအဲ့ဒါရေဘေးဖြစ်တုန်းကဟိုပြည်ပနိုင်ငံတွေလှူထားတဲ့ speed boat ဆိုတာဟိုကျွန်တော်တို့ကြားရတယ်။ဘာဖြစ်လို့ဒီအဲ့ဒါရေဘေးတို့ကဖြစ်တုန်းကဒီလိုလှေတွေနဲ့မကူညီဘဲနဲ့ဒီမဲဆွဲတဲ့နေရာမှာဘာလို့ဒီ speed boat တွေနဲ့ဘာလို့ဟိုလုပ်လဲဒါရတော့အများကြီးပေါ့ဟုတ်လားဒီလိုပြောရင်လည်း
ဟုတ်ကဲ့ဒီရွက်ကောက်ပွဲမှာအခုနိုင်ငံတကာကနေလာပြီးစောင့်ကြည့်ကြဖို့အတွက်ဟိုအစိုးရကလည်းရွက်ကောက်ပွဲကော်မရှင်လည်းခွင့်ပြုထားတယ်သူတို့လည်းလာကြမယ်ပေါ့နော်တပေါ်နိုင်ငံတကာမှာနာမည်ကြီးနေတဲ့ကာတာစင်တာတို့လိုမျိုးဟော EU ကဒီရွက်ကောက်ပွဲစောင့်ကြည့်အဖွဲ့တွေလိုမျိုးအာဆီယံတို့လိုမျိုးဂျပန်လည်းသူတို့ကိုယ်စားလှယ်အဖွဲ့လုပ်မယ်ပြောပါတယ်သူတို့အနေနဲ့ရောဘယ်လောက်များဒီရွက်ကောက်ပွဲတမတ်ကြတဲ့ဒီရလတ်တွေထွက်လာဖို့အတွက်ဘယ်လောက်များထိရောက်အောင်လှုပ်ဆောင်ပေးနိုင်မလဲဘာလို့ဆိုတော့တချို့တိုင်းသားဒေတာတွေဝေးလံခေါင်ဖျားတဲ့ဒေတာတွေမှာဘာဖြစ်နေမလဲဆိုတာမီဒီယာတွေကလည်းစောင့်ကြည့်နိုင်မှာမဟုတ်ဘူးရန်ကုန်လူမျိုးကြီးတွေမှာတော့နိုင်ငံတကာစောင့်ကြည့်တဲ့သူတွေလည်းရှိကောင်းရှိနိုင်တယ်သတင်းမီဒီယာတွေကလည်းအများအားစောင့်ကြည့်မဲ့လူတွေများတယ်ဒါပေမဲ့နေစုံနယ်ပြားဒီဝေးလံခေါင်ဖျားတဲ့တိုင်းသားဒေတာအပေါင်းဝင်ဒီတိုင်းဒေတာကြီးတွေကမြို့ငယ်လေးတွေမှာဆိုလို့ရှိရင်ဘာတွေဖြစ်မလဲဆိုတာအတိအကျမသိနိုင်တော့သူတို့အနေနဲ့ဘယ်လောက်ထိများလုပ်ပေးနိုင်မလဲ
ဒါဒီစောင့်ကြည့်တဲ့အဖွဲ့တွေမှာမီဒီယာတွေရဲ့ဒီတမတ်ချမှုကအရေးကြီးတယ်ဥပမာဟိုငွေကြီးနဲ့တော့၎င်းလုတ်ပိုင်ခွင်းနဲ့တော့၎င်းအခွင့်အာဏာရတော့၎င်းမတိမ့်မရင်ဖြစ်သွားဖို့အရေးကြီးတယ်မှန်ကန်ဟိုတကယ်ဟိုဒီမြန်မာနိုင်ငံရွေးကောက်ပွဲမှန်ကန်မှုရှိမရှိဆိုရက်ဒီရည်ရွယ်ချက်နဲ့ပေးချမှန်ကန်လုတ်ခွင့်ရဖို့အရေးကြီးတယ်ဟိုကိုရီးယားကြီးကျင်တယ်ဆိုမဲ့လည်းတချို့နေရာတွေကတားမြစ်တာတွေပါတယ်ဒါတွေလည်းရှိနိုင်တယ်အဲ့တော့ဒါတွေကလည်းဟိုနှစ်ဦးနှစ်ဖက်အစိုးရပိုင်းကရောဒီစောင့်ကြည့်ရေးအဖွဲ့တွေကလည်းပွင့်လင်းမြင်သာစွာနဲ့ဒါလုပ်ကြဖို့အရေးကြီးပါတယ
်။ဟုတ်ကဲ့ဒီတက်မတော်ဒီစစ်တပ်ဝင်းနေတဲ့မှာလုပ်မဲ့ရွက်ောက်ပွဲတွေကိုဟိုတလောလေးကတော့ပထမကတော့သူတို့ခွင့်မပြုဘူးဆိုတဲ့အတန်းတွေထွက်နေပြီးဟိုတလောလေးကတော့ရွက်ောက်ပွဲကော်မရှင်ရောစစ်တပ်ကရောသူတို့လာစောင့်ကြည့်ခွင့်ပေးမယ်လို့တော့ပြောပါတယ်။ဒါပေမဲ့အရင်ရွက်ောက်ပွဲတွေမှာကြုံမှုတဲ့ဒီလူတွေအတွေ့အကြုံရအဲ့ဒီမဲတွေဟာဘယ်လောက်ထိများပွင့်လင်းမြင်သာမှုရှိမလဲစစ်သားတွေရဲ့မဲတွေဟာတမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လည်းလည်းဟိုတေးရက်ကပဲသူပြောလိုက်ပါတယ်သူတို့စစ်တပ်ကိုပဲဒီသစ္စာရှိသူတို့မဲထဲကြဖို့ပုံစံမျိုးတော်ဝတ်ပြီးတော့သူတတိပေးတဲ့ပုံစံမျိုးပြောထားတာရှိတော့စစ်သားတွေအနေနဲ့ဟောသူတို့တကယ်ရင်ထဲမှာရှိတဲ့သဘောကအနေဒီပဲဖြစ်ဖြစ်ကြံ့ခိုင်ဖွံ့ဖြိုးရေးဟောပြည်ထောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီပဲဖြစ်သူတို့ရင်ထဲမှာတကယ်ရှိတဲ့ပါတီကိုမဲထဲပိုင်ခွင့်ရှိပါမလား
ကြတော့ဒီမဲချဲတဲ့သူတွေမတက်မလို့သားပဲဖြစ်ဖြစ်ဆရာဝန်ပဲဖြစ်ဖြစ်အင်ဂျင်နီယာပဲဖြစ်ဖြစ်ကျောင်းသားပဲဖြစ်ဖြစ်ကိုယ့်ရဲ့အနာဂတ်ကအကောင်းဆုံးဖြစ်အောင်ဒီမဲတစ်ချက်ကအရေးကြီးရဲ့စာကိုဒါကိုဆုံးဖြတ်ပြီးတော့မှမှန်ကန်ကန်ဟိုတကယ်ကိုယ်လုတ်ပိုင်ခွင့်အရာကိုထည့်ကြဖို့ပဲအရေးကြီးပါတယ
်ဦးကျော်သူရောရုပ်ကောက်ပေါ်မှာမဲထည့်ပါမလား
ထည့်ပါပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင
်VOA မြန်မာပိုင်းရဲ့နည်းနည်းခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုတော့မြန်မာစံတော်ချိန်မနေ့9နာရီအထိ light meter 24 32 49တို့အပြင် light meter 190 kilohertz 1905တို့ကနေတိုးချဲ့ထုံးလင်းသွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါမဲစင်းမှားတာသိပ္ပတနာမရှိဘူးလို့ကော်မရှင်ဘက်ကအကြေညာပြောနေတာပါနောက်ထပ်ပါတီတွေလုံခြုံရခက်ခဲတဲ့ပြဿနာတစ်ခုကတော့မဲစင်းထဲမှာမပါသင့်တဲ့သူတွေပါနေတဲ့ကိစ္စပ
ါအခုလိုမဲစင်းမှာမှားတဲ့ပြဿနာကနေဘာတွေဖြစ်လာနိုင်တယ်လဲဆိုတော့ဥစီတူအောင်မြင့်ရဲ့တည်တွင်းသုံးသက်ချက်အစီအစဉ်မှာအပြည့်အစုံကြားကြရမှာပါရှင်ဒါအပြင်ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့မဲအေးတနာကျော်ရဲ့မြမပီကပေးစာများအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင်ရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောရေးပေးပါမှာ။သောရရှင်တွေအချင်းချင်းပေးဖို့တဲ့မြစ်တာဒေးလက်ဆောင်ဖြစ်တဲ့မြန်မာသချင်းလေးတစ်ပုတ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါရရှင်။အခုပထမအဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေရဲ့အစာတွေကိုဖော်ပြပေးခြင်းပါတယ်။ကျေးဇူးတင်ကြောင်းပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့နာမည်တော့ပါမလာပါဘူးနော်။ဒီသောရရှင်ကဘာလို့ကျေးဇူးတင်ရတာလဲဆိုရင်ကျွန်တော်မသိတဲ့သတင်းတွေ VOA ကတစဉ်သိရှိခွင့်ရလို့ပါပဲတဲ့ VOA ထောက်ရဒီတက်ပါစေဆိုပြီးတော့ဒီသောရရှင်ဆုတောင်းပေးလာပါတယ်။တောင်းတဲ့ဆုနဲ့ပြေပါစေအထူးကျေးဇူးတင်ပါတယ်ရှင်ကျွန်တော်တို့မြန်မာနိုင်ငံမှာနိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲအတွက်မဲဆင်းပြင်ဆင်ဖို့နောက်ဆုံးရက်ကလည်းပြီးခဲ့တဲ့သတင်းပတ်တွေမှာပဲကုံဆုံးသွားခဲ့ပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲအတွက်တပြည်လုံးတိုင်းတာနဲ့မဲဆန္ဒရှင်စီးရင်နောက်ဆုံးထုတ်ပြန်ထားတဲ့ထဲကမှားယွင်းမှုတွေကိုပြန်လည်ပြင်ဆင်နိုင်တဲ့သတ်မှတ်ရက်ကကုံဆုံးသွားပြီဖြစ်လို့ရက်ထက်တိုးပေးထားတဲ့ရေးပေးတင်ဒေတာတွေကလွှဲရင်ပြင်ဆင်ခွင့်မရှိတော့ဘူးလို့ရွေးကောက်ပွဲကော်မရှင်ကပြောထားတာပါ။ကော်မရှင်ဘက်ကနေပြီးတော့မဲဆင်းအမှားပြင်ဆင်ချက်လုပ်ငန်းစဉ်တွေထဲမှာမှန်ကန်တိကျမှုနည်းလွန်ပြီးတော့ပွင့်လင်းမြင်သာမှုမရှိဘူးလို့မဲဆင်းစီစီရေးဆောင်ရွက်ပေးနေတဲ့အတိုက်ခံပါတီ NLD ကလည်းဝေဖန်ပါတယ်။တစ်ချိန်တည်းမှာပဲကျမတို့ဒီသောရရှင်နေအနေနဲ့လဲမဲဆင်းနဲ့ပတ်သက်ပြီးတော့ဒီအမှားယွင်းတွေဆက်ပြီးတော့ဖြစ်နေသေးတာကိုတော့ဒီမဲဆင်းပိတ်တဲ့ရက်မတိုင်ခင်အထိပဲစာရေးရေးပြီးတော့ VOA ကိုရင်ဖွင့်ထားတာရှိပါတယ်။ကျမတို့ဒါရိုက်လေးလိုင်းအစီအစဉ်မှာလည်းဒီလိုအခက်အခဲတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေဝင်ရောက်ပြီးတော့သူတို့ရဲ့အခက်အခဲတွေကိုရေးပြောပြီးတော့အဆွေးနွေးလာကြတာပါ။ဒါရိုက်လေးလိုင်းအစီအစဉ်မှာမဖော်ပြပြခဲ့တဲ့သောရရှင်တွေရဲ့အစာရေးတွေကဒီကိုဆိုးမြင့်ပင်တရားမြို့နယ်ထဲသွန်းကျေးရွာအုပ်စုကကိုဆိုးမြင့်ကတော့ပုံစံစာရွက်တွေအလုံးလောက်မရှိတာကလည်းအခက်အခဲရှိပါတယ်လို့ပြောပါရယ်။ကိုသားညုံကိုဆိုးမြင့်ဘယ်လိုပြောထားလဲပြောပါအောင်ရှင်
။ဟုတ်ပါပြီဗျာ။သူကတော့ဒီပထမအချိန်မဲဆင်းကတ်တုံးကသူ့ရဲ့မှတ်ပုံနဲ့နံပါတ်မှားနေလို့ပြင်ဆင်ဖို့အတွက်ပုံစံတောင်းတော့တစုံပဲပေးထားလို့သူတို့ကိုတင်ပေးပါမယ်ဆိုပြီးတော့အမှားစီးရင်ယူသွားခဲ့ပါတယ်တဲ့။နောက်တကယ်တမ်းလိုအပ်ချက်အရပြင်ဆင်ကန့်ခွက်ဖို့အတွက်ပုံစံစာရွက်တွေအလုံးလောက်ချပေးဖို့သူကလိုပါလိမ့်မယ်ဆိုပြီးတော့ထောက်ပြပါရတယ်။နောက်တစ်ချိန်မဲဆင်းကိုလည်းတွားကြည့်တဲ့အခါမှာအရင်တုန်းကအမှားပြန်ဖြစ်နေတယ်လို့ပြောပါရတယ်။ဒီမဲဆင်းတွေလုပ်ဖို့အတွက်ရက်ရွာကြေးရွာတိုင်းမှာရှိတဲ့အိမ်တော်စုစီးရင်တွေကိုနှစ်လကျော်လောက်ယူသွားပြီးတော့ကူးရေးကြတော့မှမှားတယ်ဆိုတော့ရွေးကောက်ပွဲမှာစာမတက်သူတွေကိုခန့်ထားလာလို့မေးရမလို့ဖြစ်နေပါပြီလို့ကုဆုမြစ်ကပြောပါရတယ်။ဒီမှားနေပါတယ်လို့ပေးပို့တဲ့အချက်လက်ကိုပြင်ရမှာကိုလည်းမစင်စားဘဲနဲ့ဒီတိုင်းပြန်ပြီးတော့ထည့်ပြီးတော့ဒီလိုမျိုးလူမျိုးတွေနဲ့ပဲရှေ့ဆက်သွားလို့ရှိရင်မြန်မာပြည်ကဒီထက်ဆုတ်ပြတ်တက်သွားမှာတော့ကျင်းသေးပါပဲဆိုပြီးတော့သူကရေးထားပါတယ်
။ဟုတ်ကဲ့ဒီထိုင်းနိုင်ငံကော့တောင်ကျွန်းကကိုကျော်အေးသိန်းကလည်းဘာကြောင့်အမှားတွေပို့ပြီးတော့များရလဲဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုထောက်ပြပြီးတော့ရေးလာတာပါ။ကိုသားညုံပြောပါအောင်ရှင့်
2015ရွေးကောက်ပွဲအတွက်ဆန္ဒမဲဆင်းကိုကောက်ခံတဲ့နေရာမှာအောက်ခြေကပြုစုတဲ့ဆင်းကိုအထက်ကိုတင်ပြတဲ့စနစ် bottom to up မဟုတ်တာကြောင့်အမှားယွင်းပိုများနေခြင်းဖြစ်ပါတယ်တဲ့ အောက်ခြေကနေပြီးတော့ပြုစုတဲ့စင်းကိုအပေါ်ကစီစစ်ပြီးတော့လုပ်ခဲ့လို့ရှိရင်အခုလိုအမှားယွင်းမရှိနိုင်ပါဘူးတဲ့ဒါလို့ဖြစ်ရတာဟာရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်အလွန်ညံ့ဖျင်းတာကြောင့်ဖြစ်ပါတယ်တဲ့ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်ဆိုပြီးတော့သူကရေးပါတယ
်နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ MW ကတော့မဲစင်းကအမှားသက်သက်ပါပဲဆိုပြီးတော့သူကြုံရတဲ့အခက်အခဲကိုရေးလာပါတယ်ရှင်
ကျွန်တော်နေတဲ့ရက်ကွက်မှာဆိုရင်နှစ်ပေါင်း90လောက်နေလာခဲ့တာလူဦးရေတကောင်ဆင်းနေပါဒါပေမဲ့ကျွန်တော်မိသားစုဝင်တယောက်မှပါမလာပါဘူးလမ်းအလိုက်လည်းမဟုတ်ပါဘူးနံပါတ်တွေအလိုက်နဲ့ပါတစ်ဆိုအဲ့ဒီတစ်ကလမ်းပေါင်းစုံတစ်ဆိုတော့25လမ်းလောက်ရှိတဲ့ရက်ကွက်မှာရှာရအတော့ကိုခက်ပါတယ်နောက်ဆုံးမတွေ့ပါဘူးတကောင်ဆင်းမိထုပြန်ပေးရပါတယ်လုတ်ပေးမယ်ဆိုပြီးတော့ဒီမြို့နယ်ကစင်းရေးတဲ့အဖွဲ့ကတော့ယူသွားတာ3ရက်ရှိပါပြီပါတဲ့မှာတော့ထူးမလာသေးပါဘူးတခြားထက်နေတာတွေလည်းတွေ့ပါတယ်125 126ပေါ့ဒီလူတဦးတည်းနှစ်ခါဖြစ်နေတာပါကျွန်တော်ခေါ်ပြပါရယ်အုတ်ချုပ်ရေးမှုကိုစီကံကြမရှိဘူးတမင်မှားအောင်မျက်စိလည်အောင်လှုပ်ထားတာပေါ့နော်တချို့ကလည်းလာကြည့်ကြပါရယ်သဘောမပေါက်ကြတာများတယ်ပေါ့ဗျာဘယ်လိုတွေဖြစ်လာမလဲစောင့်ကြည့်ရပါမယ်ကော်မရှင်ရုံးဘယ်ပါတီရုံးကိုမဆိုအကူအညီတောင်းလို့ရတယ်လို့တော့ VOA သတင်းတွေမှာဖတ်ရပါတယ်မရဘူးဆိုရင်တော့အကူအညီတောင်းမယ်လို့တော့ဆုံးဖြတ်ထားပါတယ်ဗျာကျေးဇူးအထူးတင်ပါတယ် VOA
ဒါကတော့မဲစင်းပြင်ဆင်ဖို့နောက်ဆုံးရက်မတိုင်ခင်လေးမှာပဲတော်ရရှင်နေဒီမဲစင်းမားရည်နဲ့ပတ်သက်ပြီးတော့ရေးလာကြတာဖြစ်ပါတယ်တပြီလုံးအတိုင်းခါနဲ့ပြင်ဆင်ခွင့်စက်တင်ဘာလ29ရက်နေ့မှာပြီးဆုံးသွားပြီမယ်လို့တဘာဝဘေးအနေနဲ့ရေးပေးတင်ဒေတာတွေမှာတော့မဲစင်းကျင်ညာရက်တွေကိုထပ်တိုးပြီးတော့သတ်မှတ်ပေးထားတာပါချင်းပြည်နယ်တဲကဆိုရင်မတူဘီဟာခါဒွန်းဆန်မြို့တွေမှာအော်တိုဘာလ10ရက်နေ့အထိနောက်ပြီးတော့စကိုင်းတိုင်းမုံရွာဆလင်ကြီးကနေမော်လိုက်ဖောင်းပြေမှာအော်တိုဘာလ2ရက်နေ့အထိမကွေးတိုင်းစေတူရာနဲ့မန္တလေးတိုင်းမြင်းကျန်မြို့နဲ့အေရီတိုင်းတွေကဒီဟင်းသဒဇလွန်မြောင်မြို့တွေမှာတော့အော်တိုဘာလ4ရက်နေ့အထိတိုးထားခဲ့ပြီးတော့အေရီတိုင်းအင်ကဘူမြို့ကိုတော့စက်တင်ဘာလ30ရက်နေ့နောက်ဆုံးထားပြီးတော့တိုးပေးခဲ့ပါတယ်ရှင်ဒါကတော့သောရရှင်နေဒါရဲ့လေလိုင်းအစီအစဉ်မှာမဆွေးနွေးလိုက်ရတဲ့သောရရှင်နေပါဝင်ပြီးတော့ဆွေးနွေးလာကြတဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးခဲ့တာဖြစ်ပါတယ်။ရင်ဖွင့်လာတဲ့သောရရှင်နေရဲ့စာတွေနဲ့တေးတောင်းလာတဲ့သောရရှင်နေရဲ့စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားပါဦးမယ်။အခုတော့သောရရှင်နေကိုအရင်အနောက်တိုင်းတေးလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်ရှင်။ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်10ဆင်းတဲ့ကိုပထမဦးဆုံးဒီပထမဦးဆုံးအချိန်အခုတစ်ခါဝင်လာတဲ့သတင်းပဲဖြစ်ပါတယ်။နံပါတ်10ကိုပထမဦးဆုံးအချိန်အခုရောက်လာတဲ့သတင်းကတော့ပြီးခဲ့တဲ့အော်ဂိုလာကုံမှာထုတ်သွားတဲ့ Taylor Swift ရဲ့ Wildest Dream ဆိုတဲ့သင်္ချင်ဖြစ်ပါတယ်။နားဆင်ခံစားကြည့်ပါအောင်ရှင်။No one has to know what we do. His hands are in my hair, his clothes are in my room, and his voice is a familiar sound. Nothing lasts forever. Wildest Dream ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါနောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေအတွက်အလှည့်ပေးပါဦးမယ်နော် မလို့ပြောရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဒေတောင်းလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးကြပါမယ်။ VOA ကိုစာရေးနေကြတကုံမျိုးတက်ကဦးလာထွန်းက VOA ကိုစာရေးနေဒီတစ်ခါသချင်းတောင်းလာတာဖြစ်ပါတယ်ရှင်
။ VOA ခင်ဗျာဒီနေ့ကဒေါကင်ဆိုးဝင်းနဲ့ဖုံးပြောဖြစ်ပါတယ်။ရွေးကောက်ပွဲအထူးအစီအစဉ်မှာကျွန်တော်တို့အားလုံးရှင်းလင်းစေခြင်းတဲ့အချက်တစ်ခုကို VOA တွဲဆုံမေးမြန်းကမှတွေ့ရပါပြီ။ကျွန်တော်တို့မိတ်ဆွေဖွဲ့စည်းပုံ Specialist ရှင်းနေကြီးဦးကိုနီနဲ့ VOA ကအင်တာဗျူးတော့ပုဂ္ဂိုလ်တဲ့ပါတီကိုမဲပေးတဲ့နယ်ဆိုတာပြက်ပြက်သားသားသိရပါတယ်။ဒီနေရာမှာအနုပညာဂီတအစွမ်းထက်မှုဟာသူ့အချိန်အခါသူ့ရာသီအလိုက်စွဲညှိစေနိုင်တယ်ဆိုတာကိုကျွန်တော်တို့ဖြတ်သန်းခဲ့ခံစားခဲ့ရပါတယ်။ဥပမာငကနေတချင်းအာရှသူရဲကောင်းဘိုးအောင်ဆန်းစတာတွေပေါ့။ဒီဘက်ခင်မှာလဲရှစ်လေးလုံးအရေးတော်ပုံကာလမှာပြည်သူအနုပညာရှင်တွေရဲ့တေးတွေဟာအင်မတန်အားကောင်းခဲ့တာခံစားခဲ့ရပါတယ်။နောက်ခင်ညွန့်ကြီးရဲ့ဇာတိမန်စီးရီးဟာ90ရွေးကောက်ပွဲကာလမှာအင်မတန်မှအာမန်တက်စီခဲ့တာပါဒါတွေကိုစုပေါင်းပြီးရွေးကောက်ပွဲနဲ့ပြည်သူအာမန်တီးများတီးတယုတ်ဖို့ဆိုသိကောင်းပါပဲဗျာအစိုးရတို့ National ဓာခဲ3လုံးရေဒီယိုတောင်ကိုပိုင်မဝယ်နိုင်လို့မိတ်ဆွေလူပြိုကြီးအိမ်မှာသွားသွားနားထောင်ခဲ့ရပြီးအဲ့ဒီနောက်ပိုင်းမှာဂျိုရုစလောင်းကနေကြည်လင်ပြတ်သွားစွာနားထောင်ခဲ့တဲ့အနေအထားကိုပြောင်းလဲလာခဲ့ပါတယ်အခုတော့လေဂျိုရုစလောင်းတွေကွန်ပျူတာတွေတောင်မလိုတော့ပဲမီးပြတ်ခြင်းပြတ်မိုဘိုင်းဖုန်းလေးတွေကနေဖလန်းဖလန်းထနေတဲ့အင်တာနက်ကတဆင့်အိယာထဲမှာပဲအလွဲတကူနားထောင်ရတာစိန်ကျလှပါတယ်ဂျိုရုစလောင်းမပေါ်ခင်လိုင်းတိုရေဒီယိုကနေစူညံတန်တွေရောပြီးမနှဲနားထောင်ကြရကဂျိုရုပေါ်လာတော့တီဗီကနေကြည်လင်စွာနားထောင်နိုင်ပြီးကွန်ပျူတာကနေပြီးလဲဓာတ်ရိုက်နားထောင်ရင်းဒေါင်းလုဒ်လုပ်လာနိုင်ခဲ့ပါတယ်အခုတော့ smart phone တွေလည်းမီးလာလာမလာလာအေးဆေးပါပဲ။အဲတေးချစ်တဲ့သောရရှင်နေတဲ့အတူကျွန်တော်လည်းခံစားနားထောင်ဖို့တချင်းတောင်းချင်လို့ပါ။ကျွန်တော်တို့ဘဝတစ်လျှောက်လုံးစစ်အာဏာရှင်စနစ်အောက်မှာရှုံးနိမ့်ကြာဆုံးခဲ့ရကနေခေါင်းဆောင်အသစ်ရလာခဲ့ပြီးမျောလင်းချက်တွေပြန်လဲရှင်သန်လာခဲ့ရသလိုကျွန်တော်တို့တိုင်းပြည်အတွက်လည်း fail state အဖြစ်နဲ့အဆင်းရဲဆုံးအာဆီယံနိုင်ငံဖြစ်နေရကနေမျောလင်းခြင်းပျော်ရှင်ခြင်းတွေပေးလာတဲ့အဖြစ်ကိုဖော်ဆောင်ထားတဲ့လေးပြူရဲ့ငါရဲ့လာမင်းတချင်းကိုသရရှင်နေနဲ့အတူလာမဲ့ရွေးကောက်ပွဲအတွက်အာမန်တက်စေဖို့အပြည့်အဝထုတ်လွှင့်ပေးပါလို့မြစ်တာရက်ခံလိုက်ရပါတယ်ခင်ဗျာ
ဒီကုမျိုးတက်ကဥလာထွန်းဖြစ်ပါတယ်ဒီတော့ဒီတစ်ခါဒီသရရှင်တောင်းဆိုထားတဲ့လေးပြူရဲ့ငါရဲ့လာမင်းဆိုတဲ့တချင်းလေးပဲထုတ်လွှင့်ပေးချင်ပါတယ်နော်လေးလိုင်းကနေနားထောင်ရတာကို့ဖာကိုဖွင့်နားထောင်ရတာထက်အရသာပိုရှိပို့ပြီးတော့နားထောင်လို့ပို့ပြီးတော့ကောင်းနေဗျာဆိုတဲ့ဒီကုမျိုးတက်ကသရရှင်ဥလာထွန်းရောပြည့်ရည်တည်ချစ်တော်ရရှိအာလုံရောင်ဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
အရှုံးတွေတဲ့ငါလဲပြူရင်အတိတ်တို့တဲ့ငါပျောက်ဆုံးခြင်းမြင်နိုင်တဲ့ငါနာကတုံမေမေငါကြာဆုံးခြင်းငါရဲ့နဘေးကိုမင်းဝင်လာပြီအလဲပြူကြသူငါကိုထူပြီအစင်းကိုမတဲတဲ့ငါရဲ့စကားတွေနေဟာခွေလို့သီခံရင်တမုံမြောင်ရှိတော်မူလုံငါထင်နေတဲ့ဘွာအမေရဲ့လက်မငါတစ်ခါပြန်လဲငါသက်ဝင်တော့ပါရှုံးနေတယ်မမျိုးနေခဲ့သူငါကိုဆဲရင်ပျော်ရွှင်ခြင်းကိုငါရင်ပတ်မှာတစေလို့ကရင်နေဟာငါတွတ်တော်နေဟာငါတွတ်တော်ဝေလာမင်း
ဒေဗ ့တင်ဆိုထားတဲ့9ရက်လာမယ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွေနေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။နေဟာလမ်းပြတဲ့နေဟာငါရဲ့နဲ့သမီး
မဲဒနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကနေ VOE မြန်မာပိုင်းကနေ့စဉ်တင်ဆက်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုကြည့်ရှုနားဆင်နေကြကြောင်းရေးသားပြီးအားပေးကြတဲ့အတွက်သောရရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။အခုဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်မှာပါ။မဲစင်းမှားတဲ့ပြဿနာဘာတွေဖြစ်လာနိုင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင်။
အလုံးသိကြပြီဖြစ်တဲ့အတိုင်းရွေးကောက်ပွဲကျင်းပဖို့တလကျော်ပဲလိုတော့တဲ့အချိန်ထိမှန်ကန်တဲ့မဲဆင်းဆိုတာမရှိသေးပါဘူးမဲဆင်းမမှန်တာနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟာငကိုတုံးကတော့မဲဆင်းလာမကြည့်တဲ့ပြည်သူတွေကိုအပြစ်ပုံချသလိုနောက်ပိုင်းကွန်ပျူတာဆော့ဝဲကြောင့်ဖြစ်တာဆိုပြီးအသက်မရှိတဲ့နီးပညာကိုအပြစ်တင်ပါတယ်အခုနောက်ဆုံးမဲဆင်းတွေမမှန်ကန်ကန်မဖြစ်တာဟာသတင်းမီဒီယာတွေရောက်လို့ဆိုပြီးအပြစ်တင်နေပြန်ပါပြီမဲဆင်းတွေမမှန်ဘူးလို့မီဒီယာတွေကရေးလို့ပြည်သူတွေကစိတ်ပြက်ရတယ်စိတ်ပြက်ပြီးမဲဆင်းသွားမကြည့်တော့မဲဆင်းကိုမပြင်ဆင်နိုင်မဲ့အမှားတွေဖြစ်ရတယ်လို့ဆိုလိုတာပါဘလို့ပဲဖြစ်ဖြစ်မဲဆင်းတွေမမှန်ကန်ကန်မဖြစ်ဘူးဆိုတာကိုတော့အားလုံးကလက်ခံထားလိုက်ကြပါပြီဒီလိုမဲဆင်းတွေမမှန်ကန်ဘူးဆိုရင်ရှေ့ဘာပြဿနာတွေဖြစ်လာနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဒီနေရာမှာမဲဆင်းတွေဘလို့မှားတယ်ဘလောက်မှားတယ်ဆိုတာအရင်စမ်းစစ်ကြည့်ဖို့လိုပါတယ်မဲဆင်းပြုစုပုံစကတဲ့ကမမှန်တာကြောင့်ဘလောက်အတိုင်းတာထိမှားတယ်ဆိုတာဘယ်သူမှတိတိကျကျမသိနိုင်ပါဘူးအဓိကဖြစ်ပေါ်နေတဲ့ပြဿနာတွေကိုကြည့်ရင်မဲပေးပိုင်ခွင့်ရှိသူတွေရဲ့နာမည်မဲဆင်းမှာပါမလာတာမဲဆင်းမှာပါပေမဲ့အချက်အလက်တွေမှားယွင်းနေတာနဲ့တည်ဆုံးပြီးသားအပါအဝင်မဲဆင်းနေမပါတဲ့သူတွေပါနေတဲ့ပြဿနာပဲဖြစ်ပါတယ်။နောက်ဆုံးအခြေအနေအရမဲဆင်းဖော်ပြပုံရှုပ်ထွေးတာပြည်သူတွေနားမလည်တာကြောင့်မဲဆင်းနေလူတွေဘလောက်ကြံတယ်လဲမသိနိုင်ပါဘူး။နောက်ဆုံးအခြေအနေအရမဲဆင်းဖော်ပြပုံရှုပ်ထွေးတဲ့အပြင်ပြည်သူတွေနားမလည်တာကြောင့်မဲဆင်းနဲ့လူတွေဘလောက်ကြံတယ်လဲဆိုတာမသိနိုင်ပါဘူး။ဒါပေမဲ့ထွက်ပေါ်လာတဲ့ကိန်းကနန်တချို့အရရန်ကုန်တိုင်းမှာမဲဆင်းတဲ့မပါလို့ထည့်ပေးပါဆိုပြီးလာရောက်လျှောက်ထားသူတသိန်းခွဲနီးပါးရှိတယ်လို့ဆိုပါရစေ။အားလုံးသိကြပြီဖြစ်တဲ့အတိုင်းရန်ကုန်ဆိုတာမြို့ကြီးပြကြီးစီးပွားရေးမြို့တော်ပါ။ပါတီအများစုအခြေစိုက်နေပြီးမဲဆင်းရေးစစ်ဆေးဖို့အကြီးအကျယ်လှုံ့ဆော်နေတဲ့နေရာဖြစ်ပါတယ်။ဒီလိုနေရာမှုလို့မဲဆင်းရေးတဲ့ကြံရစ်သူတွေစီးရင်နဲ့ထည့်ပေးဖို့တောင်းဆိုနိုင်တာပါ။ဒီလိုနေရာမှာတော့လူတွေဘလောက်ကြံနေရင်နေမျိုးတွေနဲ့ဝေးလံခေါင်ဖျားနေရာတွေမှာဆိုရင်တော့ပြည်သူတွေကိုယ်တိုင်မဲဆင်းရေးမကြည့်နိုင်တာမို့ဘလောက်မှားယွင်းနေမလဲဆိုတာဘလို့မှမှန်းလို့မရနိုင်ပါဘူး။တေချာတာကတော့လာမဲ့ရွေးကောက်ပွဲမဲပေးမဲ့နှစ်ရောက်တဲ့အထိမဲဆင်းကြံရစ်သူအများပြားရှိနေပါလိမ့်မယ်။ဒါကြောင့်လဲကော်မရှင်ဘက်ကနေမဲပေးကနေနောက်ဆုံးအကြိမ်မဲဆင်းကတ်တဲ့အခါမှာလဲမဲဆင်းလာကြည့်ကြပါ။နောက်ဆုံးအကြိမ်ဖြစ်မဲဆင်းနဲ့ထည့်ပေးဖို့တောင်းဆိုနိုင်ပါသေးတယ်ဆိုပြီးပြောဆိုနေကြတာဖြစ်ပါတယ်
။ရွေးကောက်ပွဲကော်မရှင်ရဲ့ပြောစကားအရတော့မဲဆင်းပါပြီးအချက်လက်မှားနေသူတွေအတွက်ကတော့သိပ်ပြဿနာမရှိဘူးလို့ဆိုပါတယ်။ကြားထဲမှာမပြေနိုင်ခဲ့ရင်တော့မဲပေးမဲ့နေ့မှာသက်ဆိုင်ရာမဲယုံဇောက်တွေနဲ့အောက်ခြေရက်ရွာဒေသခံတွေကထောက်ခံရင်မဲပေးခွင့်ရမှာပါလို့ဆိုပါတယ်။ဒါကြောင့်မဲဆင်းနဲ့ပါဖို့အဓိကမဲဆင်းမှားတာသိပ်ပြဿနာမရှိဘူးလို့ကော်မရှင်ဘက်ကအကြင်ကြီးပြောနေတာပါ။နောက်ထပ်ပါတီတွေလုတ်ကန်ရခက်ခဲတဲ့ပြဿနာတစ်ခုကတော့မဲဆင်းထဲမှာမပါသင့်တဲ့သူတွေပါနေတဲ့ကိစ္စပါ။ဒါဟာတည်ဆုံသွားသူတွေတင်မကပါဘူး။အဲ့ဒီသတ်မှတ်နေရမှာနှစ်ပေါင်းများစွာနေထိုင်ခြင်းမရှိတော့သူတွေလည်းအများကြီးပါဝင်နေလို့ဖြစ်ပါတယ်။အဲ့လိုနာမည်တွေကိုစစ်ဆေးရတာတကယ်ခက်ပါတယ်။ တရင်တဲ့ဆင်ပိုက်စိတိုက်ကြည့်ပါမှသိနိုင်မှာပ
ါအခုနောက်ဆုံးထွက်ပေါ်လာတဲ့သတင်းတစ်ခုမှာတော့ရန်ကုန်တောင်ဥကလာမဲဆန္ဒနယ်မှာမဲပေးခွင့်ရှိသူ 3,900 ကျော်ရှိတဲ့အ ਨੇ အဲ့ဒီနေရာမှာနေထိုင်ခြင်းမရှိတော့တဲ့လူ 6,000 ကျော်တောင်ပါဝင်နေတယ်လို့ဆိုပါတယ်ဒီစီးရင်စရာနဲ့ပတ်သက်လို့ NLD အမတ်ကထောက်ပြခဲ့တာဖြစ်ပြီးသဆိုင်ရာခရိုင်ရွေးကောက်ပွဲကော်မရှင်ကလည်းဝန်ခံထားပြီးဖြစ်ပါတယ်။ခရိုင်ကော်မရှင်တာဝန်ရှိသူတွေက1989ခုနှစ်လဝကကထုတ်ပေးထားတဲ့သကောင်စင်းကိုအခြေပြုပြီးထုတ်ပြန်ထားတာမို့အဲ့ဒီနံပါတ်တွေပါဝင်နေတယ်လို့ဆိုပါတယ်။တကယ်နေတဲ့လူအရေးအတွက်ထက်နေထိုင်ခြင်းမရှိတော့တဲ့လူနံပါတ်ကမဲစီးရင်မှာပိုးပြီးများနေတယ်ဆိုတာအလွန်ကိုစိုးရင်စရာကောင်းတဲ့အချက်ပါ။အတော်ကြောက်စရာကောင်းတဲ့ကိန်းဂဏန်းမှာဒီလိုအခြေအနေမျိုးအခြားမျိုးနယ်တွေမှာလည်းရှိနိုင်ပေမဲ့ဘယ်သူမှတိတိကျကျဖော်ထုတ်နိုင်ခြင်းတော့မရှိပါဘူး။ဒါကြောင့်တကယ်မဲပေးတဲ့နေ့ကြုံလာနိုင်တဲ့အဓိကပြဿနာကတော့မဲစင်းနဲ့မပါလို့ဆိုပြီးပြည်သူတွေမဲပေးခွင့်ဆုံးရှုံးနိုင်တာမျိုးပါ။အဲ့ဒီအထက်မှာဒီရက်ကွက်မှာမွေးဒီရက်ကွက်မှာကြီးဒီရက်ကွက်မှာပဲနေထိုင်နေသူတွေပါနိုင်တယ်လို့အခြားတနေရာကပြောင်းရွှေ့လာသူတွေလည်းပါနိုင်ပါတယ်။တေးကြတာတစ်ခုကတော့တန်းနဲ့ချီရှိတဲ့ရွှေပြောင်းနေထိုင်သူတွေမဲပေးခွင့်ဆုံးရှုံးကြပါလိမ့်မယ်။ဒါဒီမကနိုင်ငံသားထွက်ပြီးတရားဝင်သွားအလုပ်လုပ်ပေမဲ့ကော်မရှင်ကစီစဉ်ပေးမှုမရှိတာကြောင့်ပြပရောက်မြန်မာအလုပ်သမားတန်းနဲ့ချီဟာလည်းမဲပေးခွင့်ဆုံးရှုံးမှာတေချာတလို့ရှိနေပါပြီ။အထူးသဖြင့်ထိုင်းနိုင်ငံထဲကို passport visa နဲ့တရားဝင်အလုပ်သွားလုပ်သူတွေဖြစ်ပါတယ်
။နောက်ထပ်ဖြစ်လာနိုင်တဲ့မတမာမှုကတော့လူတယောက်ဟာသူ့နာမည်နဲ့ကြိုတင်မဲလဲပေးရရွာမှာနေထိုင်ခြင်းမရှိသူတယောက်ယောက်ရဲ့မဲစင်းနာမည်နဲ့လဲမဲလာပေးနိုင်တာမျိုးတွေပါဒါနဲ့ပတ်သက်ရင်ကော်မရှင်ဟာမဲပေးကဏ္ဍဒီပတ်အလိုမှာမဲပေးခွင့်လက်မှတ်တွေကြိုထုတ်ပေးမယ်တကယ်မဲလာပေးရင်မှတ်ပုံတင်လို့ခိုင်လုံတဲ့အထောက်အထားပြစရာမလိုဘူးဆိုတာကြောင့်အဲ့ဒီနေ့မဲလာပေးမဲ့သူတွေကိုအမတ်လောင်းကိုယ်စလဲတွေကစစ်ဆေးနိုင်မှာမဟုတ်လို့ပဲဖြစ်ပါတယ်တကယ်မဲပေးတဲ့နေ့ကော်မရှင်ကလက်မှတ်တုံးလေးမယ်ဆိုတဲ့မဖြတ်နိုင်တဲ့မှင်ဆိုတာကိုဖြတ်နိုင်တဲ့အနေအထားရှိသွားပြီဆိုရင်လဲမဲမတမာမှုပို့ပြီးဆိုးသွားစေနိုင်ပါတယ်ခြုံပြီးသုံးသပ်ရရင်မဲစင်းမမှန်တဲ့ကိစ္စကြောင့်မဲပေးတဲ့နေ့ပြဿနာပေါင်း 16,000 တွေ့ကြုံနိုင်ပြီးရက်လက်တွေပြောင်းလဲသွားနိုင်ပါတယ်ဒါကြောင့်အဲ့ဒီပြဿနာတွေဖြေရှင်းဖို့ကော်မရှင်နဲ့နိုင်ငံရေးပါတီကြီးတွေရဲ့တာဝန်ရှိသူတွေခုကတည်းကတွေးဆဆွေးနွေးညှိနှိုင်းသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
တင်းနှလာနေနေနဲ့ခင်း VOE မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အထံလွှင့်နေပါရရှင်အခုဆက်လက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်မှာပါကိုသားညွန့်ဦးနဲ့မခွာညူတို့ကဒီတစ်ပတ်ပြောပြထားပါရရှင
်အိန္ဒိယနိုင်ငံမြောက်ပိုင်းကရွာတရမှာတသက်တကောင်ရဲ့ခေါင်းမှာရေအိုးကြီးစွန့်နေခဲ့ပါတယ်သူကရေစာလုံးတော့ရေအိုးထဲကရေကိုတောက်ဖို့ကြိုးစားရင်းနဲ့အခုလိုဖြစ်သွားတာလို့ဒေတာရင်းသတင်းမီဒီယာတွေကဖော်ပြကြပါတယ်ရေအိုးကိုခေါင်းကနေချုပ်ဖို့ကြိုးစားနေတဲ့ကျသစ်ကိုရွာသားတွေကဘေးကနေဝိုင်းပြီးတော့ကြည့်နေခဲ့ကြတာပါဒီကျသစ်ကိုမေးစေးပေးပြီးသူခေါင်းကရေအိုးကိုချုပ်ဖို့တစ်တော်ဝင်တန်းတွေ6နာရီကြာကြိုးပမ်းခဲ့ရပါတယ်နောက်တော့ကျသစ်ကိုတောထဲပြန်လှုပ်ပေးလိုက်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်ရှင်
ဗြိတိနိုင်ငံအနောက်ဆက်ဆက်မှာတော့ဒီပြီးခဲ့တဲ့သတင်းပတ်တုန်းကကားပြိုင်မောင်းဝါသနာပါသူတွေစုပေါင်းပြီးတော့ကမ္ဘာမြေကြီးဆက်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲမှာတာမန်ထိုင်ခုံပါတဲ့မြေကြီးဆက်ပြိုင်ပွဲနဲ့ကောင်းတဲ့တူတဲ့မြေကြီးဆက်အသေးစားပြိုင်ပွဲတွေပါပါတယ်။မြက်ခင်းထူပြီးတော့ဂျိုင်းတွေများတဲ့ပြိုင်ပွဲလမ်းကြောင်းတစ်လျှောက်အနံ့ရရှိဖို့ဆိုတာမြေကြီးဆက်ရဲ့အရှင်မောင်းသူရဲ့ကြွမ်းကျင်မှုတွေနဲ့သက်ဆိုင်ပါတယ်။နှစ်ကြာကျင်းပခဲ့တဲ့ဒီပွဲမှာပြိုင်ပွဲပေါင်း18မျိုးပါပြီးတော့အနံ့ရဖို့ဆိုလို့ရှိရင်ပြိုင်ပွဲပလမ်းတစ်လျှောက်မှာ၅ဘတ်ဆက်တိုက်ဥဆောင်နိုင်ဖို့ကြိုးစားမှာဖြစ်ပါတယ်။အင်ဂျင်ဆက်တွေဟာမြင်းကောင်ရဲ့73ကောင်အားရှိပြီးတော့ဗြိတိန်နိုင်ငံရဲ့အပျော်အားကစားနည်းတစ်ခုဖြစ်လာနေပါတယ်။အောက်စုနှစ်မှာနိုင်ရခဲ့တဲ့ဆန်ဘရက်ကလစ်ကသူ့အနေနဲ့သူ့အဖေနဲ့မြေကြီးဆက်ပြိုင်မောင်းတာ9နှစ်လောက်ရှိပြီဖြစ်ပြီးတော့အလွန်ပျော်ရွှင်ရတဲ့အကြောင်းပြောပါတယ်။ခက်ထူးဆန်းဆန်းပျော်စရာကစားနည်းကိုကြိုက်နှစ်သက်သူတွေအတွက်ကတော့အခုလိုမျိုးဒီကမ္ဘာမြေကြီးဆက်ပြိုင်ပွဲဟာအကောင်းဆုံးပြိုင်ပွဲတစ်ခုဖြစ်နေပါတယ်ခင်ဗျာ။
တရုတ်နိုင်ငံကပထမဦးဆုံးဖန်နဲ့တိစောက်ထားတဲ့တရားတစ်ခုကခရီးသွားတွေကိုစိတ်နှလုံးထိတ်လန့်စေရာအတွေ့အကြုံတွေပေးနေပါဗျ။မီတာ300ရှိတဲ့အဲ့ဒီတရားဟာဟူနန်ပြည်နယ်မှာစောက်လုပ်ထားပြီးအမြင့်မီတာ180မှာတည်ရှိပါတယ်။မီတာ300ရှိတဲ့အဲ့ဒီကြိုတရားဟာကမ္ဘာအရှည်ဆုံးဖန်တရားတစ်ခုလည်းဖြစ်ပါတယ်။ တချို့ခီးသွားတွေကတော့မဖြတ်ရဲလို့တရားကိုလာကြည့်ရုံပဲကြည့်ကြတာပါပြီးခဲ့တဲ့သတင်းဘက်ကဖွင့်လစ်ခဲ့တဲ့ဒီတရားရဲ့ဓာတ်ပုံတွေလူမှုကွန်ရက်တွေမှာပြန့်နှံ့နာမည်ကြီးသွားခဲ့ပြီးတဲ့နောက်ဒီတရားကိုလူတွေအများကြီးလာရောက်ကြပါတယ်တနေ့ကိုလူ 3,000 လောက်လာရောက်ကြည့်ရှုကြပြီးပည့်ရက်တွေမှာဆိုရင်တော့လူပေါင်း 1,000 ခွဲလောက်လာကြပါတယ်ဒီတရားတိဆောက်ဖို့တစ်နှစ်ကျော်လောက်လဲအချိန်ယူခဲ့ရတာပါအခုချိန်မှာတော့တခြားဒေသတွေမှာလည်းအခုလိုဖန်တရားမျိုးတိဆောက်ဖို့ကြိုးပမ်းလာကြပြီဖြစ်ပါတယ်ရှင
်ယူကရိန်းနိုင်ငံမြို့တော်ကီယက်မှာတော့ဓာတ်ဆီဆိုင်တစ်ခုမှာဗစ်ကနီနဲ့ဒီအမျိုးသမီးတွေများနေတဲ့အတွက်ပင်လယ်ကမ်းကြီးအလားထင်မှတ်မှားရပါတယ်ဘာကြောင့်လဲဆိုတော့ဒီပစ်ကနီနဲ့လာလို့ရှိရင်ဓာတ်ဆီအခမဲ့ရမယ်လို့ကြော်ညာပြီးတော့ဆွဲဆောင်ခဲ့လို့ပါအမျိုးသမီးတွေချင်းမကောက်ပါဘူးအမျိုးသားတချို့ကပစ်ကနီဝစ်ပြီးတော့ဓာတ်ဆီအခမဲ့လာထဲကြပါတယ်ပြီးခဲ့တဲ့ပတ်တုန်းကဒီယူကရိန်းနိုင်ငံတွင်းအပူချိန်မြင့်တက်ခဲ့တဲ့အတွက်ကြောင့်ရောပြင်းထန်အေးမြတဲ့ဆောင်းရာသီမတိုင်ခင်မှာရောအခုလိုမျိုးဒီရာသီဥတုနှွေးထွေးတာကိုခွင့်ကောင်းယူပြီးတော့ဓာတ်ဆီဆိုင်အယောင်မြင့်တင်ရေးကိုလှောက်ဆောင်ခဲ့တာပါဒီကမ္ဘာလုံးမှာရည်တန်းစည်းတွေကျနေပြီးမဲ့ယူကရိန်းနိုင်ငံမှာ1996ခုနှစ်ကစပြီးတော့ငွေကြေးဖုံးပွားမှုအမြင့်ဆုံးအခြေအနေနဲ့ရင်ဆိုင်နေရတာပါရုရှားနဲ့ဖြစ်နေတဲ့ပြည်ပခါကြောင့်လည်းယူကရိန်းနိုင်ငံရဲ့စီးပွားရေးဟာ2014မှာ 6.8 ရာခိုင်နှုန်းကျုံသွားခဲ့ပါတယ်။ယူကရိန်းနိုင်ငံရှိပိုင်းမှာရုရှားလူလာသူခေါ်ထွက်ရေးသမားတွေနဲ့တိုက်ခိုက်မှုတွေကြောင့်လူ 6,000 ကျော်သေဆုံးခဲ့ရပြီးတော့နိုင်ငံရဲ့ဆက်မှုလုပ်ငန်း 20 ရာခိုင်နှုန်းနီးပါးလောက်ပျက်စီးခဲ့ရပါတယ
်။အခုတင်ဆက်ခဲ့တဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်း VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာကြည့်ရှုနိုင်ကြပါရရှင်။အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုလည်းအင်တာနက်နဲ့မိုဘိုင်းလက်ကင်ဖုန်းတွေကနေတဆင့်နားဆင်ကြည့်ရှုနိုင်ကြပါရယ်။လိပ်စာကတော့ burmese.voanews.com ဖြစ်ပါရရှင်။တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီ။ဦးဆန်မိုးဝေကပြောပြမှာပါရှင
်။အမေရိကန်ပြည်ထောင်စုကလေကြောင်းကနေအာဖဂန်နစ္စတန်နိုင်ငံရဲ့မြောက်ပိုင်းကဆေးရုံတစ်ခုကိုတက်ခတ်ရမှာလူပေါင်း22ယောက်တိဆုံးခဲ့ရတယ်ဆိုတဲ့ဖြစ်ရတဲ့ပတ်သက်ပြီးတော့ပြည်ဝတဲ့စုံစမ်းစစ်ဆေးမှုတွေကိုပြုလုပ်သွားမှာဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။အခုလိုအာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့မှာရှိတဲ့ဆေးရုံတက်ခတ်မှုပေါ်နိုင်ငံတကာကျန်းမာရေးကူညီဆောင်ရွက်မှုပေးနေတဲ့ MSF နယ်စည်းမခြားဆရာဝန်များအသင်းကပြစ်တင်ဝေဖန်လိုက်ပြီးတော့ဆေးရုံဝင်းတွေကနေတာလီဘန်တက်ခတ်ရေးသမားတွေကပြစ်ခတ်ခဲ့ကြတယ်ဆိုပြီးတော့အာဖဂန်တာဝန်ရှိသူတွေကပြောဆိုနေတာကိုလည်း MSF ကငြင်းဆိုလိုက်ပါတယ်။ဒီဆေးရုံနဲ့ပတ်သက်ပြီးတော့ရရှိထားတဲ့သတင်းတွေရှုပ်ထွေးမှုရှိနေပြီးအချက်လက်ကိုအခြေခံပြီးတော့လှုပ်ဆောင်တာဖြစ်တဲ့အကြောင်းဒီဒေသအတွင်းမှာဆေးဝါးနဲ့ကျန်းမာရေးဆိုင်ရာအကူအညီတွေပေးဖို့အတွက်ညွှန်ကြားထားတဲ့အကြောင်းလည်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံဟာဆီးရီးယားအစိုးရကိုစန့်ကျင်တဲ့သဘုံတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်နေတာသာမအောင်မြင်ခဲ့ဘူးဆိုရင်အရှိအလဲပိုင်းဒေသတစ်ခုလုံးပျက်စီးသွားနိုင်တယ်လို့ဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကတနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ်ရုရှား၊ Iran, Iraq နဲ့ Syria နိုင်ငံတွေကြားမှာရှိတဲ့မဟာမိတ်ဖွဲ့မှုဟာအောင်မြင်မှဖြစ်မယ်မအောင်မြင်ရင်ဒေသတစ်ခုလုံးပျက်စီးလိမ့်မယ်လို့အာဆတ်က Iran နိုင်ငံရုပ်မြင်တန်ကြားကိုပြောကြားခဲ့ပြီးတော့အောင်မြင်ဖို့အလားအလာကတော့အလွန်ပဲကြီးမားပါတယ်ဆိုပြီးတော့လည်းထပ်လောင်းပြောဆိုလိုက်ပါတယ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကသူ့ရဲ့နိုင်ငံမှာအကြမ်းဖက်သမားတွေပေါ်အသေးခံပြီးတော့တိုက်ပွဲဝင်သွားမှဖြစ်တဲ့အကြောင်းပါလက်စတိုင်းအစိုးရသမားတွေကိုတနင်္ဂနွေနေ့မှာပြင်းထန်တဲ့ကြေညာချက်တရထုတ်ပြန်လိုက်ပါတယ်။နယူးယောက်မြို့တော်ကနေအစ္စရေးနိုင်ငံကိုပြန်ရောက်ပြီးတဲ့နောက်ဝန်ကြီးချုပ်ဟာလူမျိုးရေးဆိုင်ရာအကြီးအကဲတွေနဲ့ချက်ချင်းတွေ့ဆုံပြီးတော့ပါလက်စတိုင်းအစ္စရေးအရေးအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့အရေးပေါ်အစီအစဉ်ကျင်းပခဲ့တာဖြစ်ပါတယ
်။တရင်ချင်းချုပ်ကိုဦးဆက်မိုးဝေကပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲကောင်ပါ။အင်ဂျင်နီယာကတော့အိုက်ဒင်ဦးတကူဖြစ်ပါတယ်။ကျမကတော့အင်ဂျင်နိုင်ပါရှင်။ VOA မြန်မာပိုင်းနနက်ခင်းစီစဉ်တွေကိုနားဆင်ကြကြရတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ညနေခင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီခွဲအထိတနာရီတိုးချက်ထုတ်လွှင့်နေပါတယ်ရှင်။စောင့်မျှော်နားဆင်ကြပါ။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.